Welcome to the Voice of America in Burmese.
မင်္ဂလာညညပါခင်ဗျာ VOA မေရိကန်တန်ရဲ့2016ခုနှစ်ဇွန်လ2ရက်ကြာသပတေးညပတ်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့စနေနေ့လိုင်းနိုမီတာ24.25 32.51 နဲ့လိုင်းလ190 2ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ပြူတွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါအာဖဂန်နစ္စတန်မြောက်ပိုင်းမှာခရီးသည်18ယောက်တဲ့မင်းအကိုတာလီဘန်တွေမနေ့ကပြန်ပြေးဆွဲသွားပါတယ်ဆီးရီးယားမှာအကူအညီတွေပေးနိုင်ဖို့ရာအကြီးအကျယ်ခက်တွင်နေပါတယ်အာဆီယံနိုင်ငံတွေကြားဆင်းရဲချမ်းသာကွာဟမှုကြီးနေတာပါဝင်ရင်ဆိုင်နေရတဲ့စင်ကာပူတွေကိုမလေးရှားမှာအာဆီယံထိပ်တန်းတာဝန်ရှိသူတွေဆွေးနွေးကြပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရာသီဥတုဖောက်ပြန်မှုကိုထိန်းချုပ်ရေးပြဿနာကအမေရိကန်နိုင်ငံရေးပေါ်ရိုက်ခတ်မှုရှိနေတယ်ဆိုတဲ့အကြောင်းတင်ပြချက်အပြီးမှာတော့
ကျွန်တော်တို့လူကျင်တဲ့အဖွဲ့ဆိုတာကအမျိုးသားလွတ်တော်ကိုယ်စားလှယ်တွေပြည်သူလွတ်တော်ကိုယ်စားလှယ်တွေပါရမယ်ရှိနေကြုံရောကဥပဒေပညာရှင်တွေပါရမ
ယ်မြန်မာနိုင်ငံအကြောင်းမြေလုပ်ငန်းရှင်များအသင်းရန်ပုံငွေအလွဲသုံးစားမှုနဲ့ပတ်သက်တဲ့သတင်းပေးပို့ချက်မှာအပြည့်စုံကိုကြားရဖို့ရှိပါတယ်အဲ့ဒါအပြင်စီဆိုးရအဆက်လက်ထက်အတိမတ်ပြုလက်ခံခဲ့ခြင်းမရှိခဲ့တဲ့နိုင်ငံရေးကျင်းသားတွေကို NLD ပါတီလက်ထက်မှာတရားဝင်လက်ခံမှုရှိမရှိလွတ်တော်မှာမေးခွန်းထုတ်တဲ့အကြောင်းတွေကိုလည်းပြောပြသွားမှာပါ။အဲ့ဒီအကြောင်းတွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူတွေးတို့ကပြောပြပါမယ
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်တွေကခရီးသည်18ယောက်ထက်မနည်းကိုဗိုလ်ထုနေနှောင်းမိုင်းကဖမ်းသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဘောကပ်ခရိုင်ဒေသခံတွေဖြစ်ကြတဲ့ခီးတဲ့တွေဟာစာအီပူးပြည်နယ်ရဲ့မြို့တော်ကိုသွားနေချိန်တွင်တာလီဘန်တွေကပြန်ပြီးဆွဲဖမ်းခေါ်သွားတာလို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရဇဘီဦးလာအာမနီကပြောပါတယ်။သူတို့ပြန်လွတ်လာအောင်ဒေသဆိုင်ရာလူမျိုးစုကောင်းဆောင်တွေကစစ်ဆက်ညှိနှိုင်းနေတယ်လို့လည်းသူကပြောပါတယ်။ဒါဟာအပြင်တာလီဘန်တွေကလူအများအပြားကိုပြန်ပြီးဆွဲတာသတင်းတပတ်အတွင်းဒုတိယအကြိမ်မြောက်ပါ။ကွန်ဒူးစ်ပြည်နယ်မြောက်ပိုင်းကအဝေးပြေးလက်မှတ်ကြီးတစ်ခုပေါ်မှာတရားမဝင်စစ်ဆေးရေးဂိတ်တွေကိုတာလီဘန်တွေကချပြီးဒီသတင်းပတ်အစောပိုင်းမှာခီးတဲ့200လောက်ကိုပြန်ပြီးဆွဲခဲ့ပါသေးတယ်။နောက်ပိုင်းမှာခီးတဲ့တချို့ကိုပြန်လွတ်ပေးခဲ့ပြီမယ်လေအဲ့ဒီအထက်က18ယောက်ထက်မနည်းကိုတပ်ပစ်ခဲ့ပါတယ်ဒီတော်တွေမှာပဲကွန်ဒူးစ်မှာပြန်ပေးဆွတာနဲ့တပ်ဖြတ်တာတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ကာဘူးမြို့တော်မှာလူရာပေါင်းများစွာစုဝေးပြီးဆန္ဒပြကြပါတယ်ထောက်လှမ်းရေးအကြီးအကဲဟောင်းအမ်မရူလာဆလီဦးဆောင်တဲ့အာဖဂန်နစ္စတန် Green Party ကဆန္ဒပြပွဲကိုစုစည်းစီစဉ်တာပါဆန္ဒပြသူတွေကတာလီဘန်ဆန့်ကျင်ရေးကြွေးကြော်တမ်းတွေကိုအော်ဟစ်ဆန္ဒပြကြပါတယ်
ဆီးရီးယားနိုင်ငံပရိပတ်ခမှာဒီစစ်ဆက်ညှိနှိုင်းမှုတွေရှေ့မဆက်နိုင်တဲ့အခြေအနေနဲ့အတူအတိုက်ခံဖွဲ့ရရဲ့နယ်မြေတွေကိုဆီးရီးယားဆိုရကပိတ်ဆို့ထားတာတွေကြောင့်လူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့နေရာတွေကိုတူရကီနိုင်ငံကနေတဆင့်ပေးပို့နိုင်ရေးအမေရိကရဲ့ကြိုးပမ်းမှုတွေအခက်ကြုံနေရပါတယ်။မြို့ပေါင်း20နီးပါးမှာအစာရေစာပြတ်လတ်နေပြီးဒီလိုပြတ်လတ်မှုဟာတချို့နေရာတွေမှာနှစ်တွေနဲ့ချီကျလာတာကြောင့်အလိုမင်းဆိုးလာနေတယ်လို့အမေရိကန်ဆိုရအရာရှိတွေကပြောပါတယ်။ကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုလေကြောင်းကနေစတင်ကျဲချပြီးတော့ဖြန့်ဝေပေးသွားဖို့အမေရိကန်ဗြိတိန်နဲ့ပြည်ထောင်နိုင်ငံတွေကလည်းအရေးပေါ်တောင်းဆိုချက်ထုတ်ပြန်ပြီးတော့တိုက်တွန်းထားတာပါ။လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့လုံခြုံရေးကောင်စီအစည်းအဝေးမတိုင်ခင်ကတည်းကအခုလိုတိုက်တွန်းခဲ့တာပါ။ဒါပေမဲ့ကုလသမဂ္ဂအရာရှိတွေကတော့လေကြောင်းကနေအကူအညီတွေချပေးဖို့ကိစ္စလက်တလောမဖြစ်နိုင်သေးဘူးလို့ပြောထားပါဗျ။ဒါပေမဲ့အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဒါရယာမျိုးကိုလင်းနေအတွင်းပထမဆုံးအခြေအဖြစ်အကူအညီပေးရေးအဖွဲ့တွေရောက်ရှိခဲ့ပြီးမူဝါဒမီယာမျိုးကိုတော့ဒုတိယအခြေအဖြစ်နဲ့ဗဟုနည်းကရောက်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကူအညီတွေဟာလုံလောက်မှုမရှိဘဲသိက္ကိုနည်းနေသေးတယ်လို့လည်းတချို့ကပြောဆိုနေကြပါဗျ။
အော်တိုမန်ခစ်တူရကီတွေကအာမေးနီးယန်းတွေကိုပထမကမ္ဘာစစ်အတွင်းတပ်ဖြတ်ခဲ့တာဟာလူမျိုးတုံးတပ်ဖြတ်တဲ့လုပ်ရဖြစ်တယ်လို့ဂျာမန်လွှတ်တော်အမတ်တွေကဒီကနေ့မဲခွဲဆုံးဖြတ်လိုက်ပါတယ်။ဂျာမန်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာဂျာမနီနဲ့တူရကီနိုင်ငံအကြားဆက်ဆံရေးကိုဆိုးရွားစွာထိခိုက်စေလိမ့်မယ်လို့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ကင်ညာနိုင်ငံရဲ့မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တူရကီသမ္မတရီဂျစ်ပ်တိုင်ယက်အာရိုဝန်ကပြောသွားပါတယ်။ဂျာမနီနိုင်ငံဆိုင်ရာတူရကီသံမတ်ကြီးကိုပြန်ခေါ်ပြီးတဲ့နောက်တူရကီအစိုးရအနေနဲ့ဘယ်လိုတုံ့ပြန်လှုပ်ဆောင်မယ်ဆိုတာဆွေးနွေးသွားမယ်လို့လည်းသမ္မတကပြောပါတယ်။ဂျာမန်လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်တူရကီနိုင်ငံဆိုင်ရာဂျာမနီတန်ယုံယာယီတာဝန်ခံကိုတူရကီနိုင်ငံသားရေးဌာနကဆင့်ခေါ်ပါတယ်။ဒီကြားကိစ္စရပ်တစ်ခုချင်းအပေါ်မှာမတူကွဲပြားတဲ့သဘောထားမြင်တွေရှိပေမဲ့နှစ်နိုင်ငံအကြားကျေပြန့်ရင်းနှီးတဲ့မဟာဗျူဟာမြောက်ဆက်ဆံရေးရှိထားပါတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကပြောပါတယ်။တူရကီနဲ့အာမေးနီးယားအကြားဆွေးနွေးပြောဆိုတာကိုဂျာမနီအနေနဲ့ထောက်ခံပြီးတူရကီအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရဖို့ကြိုးစားပါတယ်လို့ယောအတ္တလန်တိစာချုပ်နေတိုးအဖွဲ့အတွင်းမှုချုပ်ယွန်စတိုတန်ဘတ်နဲ့ဘာလင်မြို့မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမစ်မာဂဲလ်ကပြောသွားပါဗျ။
ကမ္ဘာငွေကြေးစနစ်ကိုမြောက်ကိုရီးယားနိုင်ငံအသုံးမပြုနိုင်အောင်ထပ်ပြီးတော့ကန့်သတ်တဲ့အနေနဲ့ ကမ္ဘာတဝန်းငွေကြေးခွာခြားမှုဆိုင်ရာစိုးရင်ရတဲ့နိုင်ငံတနိုင်ငံအဖြစ်သတ်မှတ်ဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်လိုက်တဲ့အပေါ်မှာတောင်ကိုရီးယားနိုင်ငံကကြိုဆိုလိုက်ပါတယ်။ဒါဟာနျူကလ ියා နဲ့မစ်ဆိုင်းတို့ကြီးဆက်တက်မှုတွေကြောင့်မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်အရေးယူရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1193ကိုအမေရိကန်ပြည်ထောင်စုဘက်ကအခိုင်အမာလိုက်နာဆောင်ရွက်မယ်ဆိုတဲ့သဘောထားကိုထည့်ဟပြလိုက်ကြပဲလို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချိုဂျွန်ဟွတ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဗန်စနစ်ထဲမှာမြောက်ကိုရီးယားကတိုက်ရိုက်တာမှမဟုတ်တွယ်ဝိုက်ပတ်သက်တဲ့လှုပ်ရှားမှုတွေကိုဟန့်ချဖို့ဗန်ဒိုင်းရေးဝန်ကြီးဌာနကအရေးယူမှုအသစ်တွေအစိုးပြုတဲ့အကြောင်းကိုတော့အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပေါ်ထူးနေတော့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဒီတော့တွင်မကြသေးခင်ကမြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့မစ်ဆိုင်းတုံးကြီးဆက်တက်မှုဟာကုလသမဂ္ဂရဲ့တားမြစ်ချက်တွေကိုချိုးဖောက်တာလို့ဆိုပြီးလူတွေကောင်စီကဗိုလ်ထုနေတော့ကပြင်းပြထန်ထန်ရှုတ်ချပါတယ်။နောက်ထပ်အလားတူလုပ်ရမျိုးတွေမလုပ်နိုင်အောင်အရင်ကအရေးယူထားတဲ့ဆုံးဖြတ်ချက်တွေကိုအကောက်ထည်ဖော်နိုင်ရေးနှစ်ဆတိုးလှုပ်ဆောင်ဖို့ကိုလည်းလူတွေကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါရရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေကြာသပတိညဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေမှာစီးပွားရေးတိုးတက်မှုဟာကြီးမန်းထားတာတဲ့နှေးကွေးနေပြီးချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားကွာဟချက်ကြီးမားလာနေတာနဲ့အမျှရင်ဆိုင်နေရတဲ့စင်ကာပူကြီးတွေကိုဘယ်လိုကင်တွယ်ကြမလဲဆိုတာမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အာဆီယံကမ္ဘာစီးပွားရေးဖိုရမ်မှာခေါင်းဆောင်တွေဆွေးနွေးကြပါတယ
် We know what we are and we know where we can be. The question now is will we take the necessary steps to reach that goal?
ကျွန်တော်တို့ကဘာလဲဆိုတော့ကျွန်တော်တို့သိပါတယ်ကျွန်တော်တို့ဘာဖြစ်နိုင်လဲဆိုတော့လည်းကျွန်တော်တို့သိပါတယ်အခုမေကွန်ကအဲ့ဒီရီမန်းချက်ကိုရဖို့လုပ်ဖို့လိုအပ်တာတွေကိုလုပ်ကြမလားဆိုတာပါပဲကျွန်တော်တို့မှလုပ်ချင်စေရှိပါရဲ့လားအဲ့ဒီအိမ်မက်လက်တွေ့ဖြစ်လာအောင်လုပ်ဖို့ကျွန်တော်တို့မှခိုင်မာတဲ့တန်ဋိဌာန်ရှိပါရဲ့လားဆိုပြီးအင်ရှင်မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကမေကွန်ထုတ်ပြောဆိုသွားတာပါအခုဖိုရမ်မှာထပ်ပြီးဆွေးနွေးကြတဲ့ကိစ္စကတော့အာဆီယံနိုင်ငံတွေမှာပညာရေးကိုတိုးတက်အောင်လုပ်ဖို့လိုအပ်တာတီထွင်ဖန်တီးမှုတွေကိုအားပေးတာနဲ့အခြေခံအဆောက်အအုံတွေမှာရင်းနှီးမြှုပ်နှံမှုကိစ္စတွေပါစရုဒါမြောက်စမှုဒေါ်လာရေးတနည်းအားဖြင့် digital ဒေါ်လာရေးမှာအာဆီယံနိုင်ငံတွေပါဝင်နိုင်မှုဖြစ်ပါတယ်။ဆွေးနွေးတာတသက်မဟုတ်ပဲလက်တွေ့လုပ်တဲ့ဘက်ပိုရောက်ဖို့မျှော်လင့်နေကြောင်းဘာကြောင့်လဲဆိုတော့အာဆီယံဟာ digital ဆိုင်ရာအခွင့်အလမ်းတွေကိုလက်လွတ်ဆုံးရှုံးနေသလားဆိုတာစိုးရိမ်ပြီလို့ပါလို့နိုင်ငံတကာဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Telenor အုပ်စုရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Sigvee Rekki ကပြောပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးမှုနှိမ့်တဲ့နိုင်ငံတွေအနေနဲ့စက်မှုဖွံ့ဖြိုးရေးရဲ့အဆင့်တွေကိုကျော်သွားလို့ရတယ်ဆိုတာမြန်မာနိုင်ငံကိုဥပမာပေးပြီးသူကပြောပါတယ်။မြန်မာနိုင်ငံဟာအင်တာနက်ဆက်သွယ်ရေးလုံးဝမရှိတဲ့အဆင့်ကနေနှစ်နှစ်တောင်မှမရှိသေးတဲ့အချိန်အတွင်းမှာပဲ60ရာခိုင်နှုန်းထိဖြစ်လာတာကို Telenor CEO ကနမူနာပေးထောက်ပြသွားပါတယ်
လုံခဲ့တဲ့နှစ်နှစ်နီးပါးလောက်ကယူကရိန်းနိုင်ငံဝင်ဟင်မှာပြန်တန်းနေတဲ့အချိန်ပြစ်ချခံခဲ့ရတဲ့မလေးရှားခီးသက်တင်လေယာဉ်ပေါ်မှာလိုက်ပါသွားခဲ့တဲ့လေယာဉ်အမှုတန်း6ဦးရဲ့မိသားစုတွေကမလေးရှားလေကြောင်းလိုင်းကိုပေါ်ဆမှုသဘောတူညီချက်ကိုချိုးဖောက်မှုတွေနဲ့ဒီကနေ့တရားစွဲလိုက်ပါတယ
် We say that had they been more careful in choosing what path they want to take
တကယ်လို့လေရင်ကိုဘယ်လမ်းကြောင်းကနေသွားတင်နေဆိုတာကိုတေချာစဉ်းစားရွေးချယ်ခဲ့မယ်ဆိုရင်အခုလိုအခြေအနေမျိုးကိုရှောင်ရှားနိုင်မှာပါဒါကပေါ်ဆမှုပါယူကရိန်းဝင်ရင်ကိုဖျက်ပြီးပြန်တိုင်းရင်ကြုံရနိုင်တဲ့အခြေအနေကိုပြိပက္ခမှာပါဝင်သူတွေကသတိပေးထားပါလျက်နဲ့ဒါကိုလေကြောင်းလိုင်းကအလေးမထားခဲ့ဘူးဆိုတာကိုကျွန်တော်တို့ထောက်ပြသွားပါမယ်လို့ဒီအမှုကိုလိုက်ပါဆောင်ရွက်မယ်ရှင်နေဘာလန်နီယာသာမိုဒါရန်ကပြောသွားတာပါမလေးရှားလေကြောင်းလိုင်းအမတ်18ခီးသက်တင်လေးဟာနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားလက်နက်ကိုင်ပြပခါတွေဖြစ်နေတဲ့ယူကရိန်းနိုင်ငံဝင်ဟင်ကိုဖျက်ပြီးတော့ပြန်တန်းနေချိန်မြေပြင်ကနေဝင်ဟင်ပြင်မစ်ဆိုင်းတုံးချီနဲ့ပစ်ခတ်ခံရပြီးတော့2014ခုနှစ်ဇူလိုင်လတုန်းကပြတ်ကျသွားခဲ့တာပါလေရင်ပြတ်ကျချိန်မှာခီးသည်နဲ့လေရင်ဝင်တဲ့စုစုပေါင်း298ယောက်လိုက်ပါသွားခဲ့ပြီးတော့အားလုံးသေဆုံးခဲ့ရတာပါရှင်
တောင်တရုတ်ပင်လယ်မှာရေပိုင်နဲ့ငင်းပွားနေတာနဲ့ပတ်သက်ပြီးပါဝင်ပတ်သက်နေတဲ့ဘယ်နိုင်ငံဘက်ကမှလိုက်ပြီးစဉ်းစားမှာမဟုတ်ဘူးလို့အမေရိကန်ကဂရိပေးထားတဲ့အတိုင်းအမေရိကန်ဆိုရအနေနဲ့မဟာမိတ်နိုင်ငံတွေရဲ့အမြင်တွေပေါ်အခြေခံပြီးစဉ်းစားဆုံးဖြတ်တာတွေမလုပ်ဖို့မျှော်လင့်နေကြောင်းတရုတ်အကြီးအကဲတန်တမန်တူကဒီကနေ့မှပဲပြောလိုက်ပါတယ်
။美国实际上不是南海争议的松手方。
အမေရိကန်ဟာတောင်တရုတ်ပင်လယ်ငင်းပွားမှုမှာကိုယ်တိုင်ပါနေတဲ့နိုင်ငံတစ်ခုမဟုတ်ပါဘူး။အထောက်အကူအာဏာနဲ့ပတ်သက်တဲ့ပိုင်းနဲ့ငင်းပွားမှုတွေမှာဘယ်ဘက်ကမှလိုက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။ဒါကြောင့်အမေရိကန်အနေနဲ့ထိထိသိသိလုပ်ပြီးဘယ်မလိုက်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ကိုယ့်ရဲ့မဟာမိတ်နိုင်ငံတွေပဲလိုက်ပြီးမှာယွင်းစင်စါဆုံးဖြတ်တာမျိုးမလုပ်ဖို့မျှော်လင့်ပါတယ်လို့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကျန်းဂျီကွမ်းကပြောသွားတာပါ။ရှီသတင်းပတ်တဲ့ပေကျင်းမြို့မှာလုပ်မဲ့တရုတ်အမေရိကန်နှစ်နိုင်ငံလုံခြုံရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲတစ်ခုမတိုင်ခင်တရုတ်ဒုတိယဝန်ကြီးကျန်းကအခုလိုပြောလိုက်တာပါ။ တရုတ်အနေနဲ့ဒိုင်းပြည်အချုပ်အခြာအာဏာနဲ့အတူတောင်ကျိုးပင်လယ်ပြင်တွင်ရေပိုင်နဲ့ဆိုင်ရာအခွင့်အရေးကိုကာကွယ်ပိုင်ခွင့်ရှိတယ်လို့လည်းဒုဝန်ကြီးကျန်းကပြောပါတယ်။တောင်ကျိုးပင်လယ်ပြင်မှာတရုတ်ဘက်ကထိန်းချုပ်ထားတဲ့ကျွန်းစုတွေအနီးအမေရိကန်စစ်ဘက်ကကင်းလှည့်နေတာတွေကိုရန်လိုတဲ့အပြုအမူတွေလို့ယူဆပြီးတရုတ်ဆိုရကဒေါသထွက်နေတာပါ။အမေရိကန်ကတော့အဲ့ဒီကင်းလှည့်မှုတွေကလွတ်လပ်စွာရည်ကြောင်းသွားလာမှုကိုကာကွယ်ဖို့ဖြစ်တယ်လို့ပြောထားပါတယ်။အမေရိကန်ရဲ့မာမွေတီဖြစ်တဲ့ဖိလစ်ပိုင်မလေးရှား၊ဗီယက်နမ်၊ထိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောနေတဲ့တောင်တိုးပင်လယ်ပြင်ကနေရာအများစုကိုတရုတ်ကတော့သူ့ပိုင်တယ်လို့ပြောထားပါဗျ
။ဂျော်ဒန်ပြည်တော်ဘက်ကမှဒီနေ့အစ္စရေးစစ်သားတို့ကိုဓာတ်နဲ့တိုက်ခိုက်ဖို့ကြိုးစားတဲ့ပါလက်စတိုင်းအမျိုးသမီးတို့ကိုပြစ်တက်လိုက်တယ်လို့အစ္စရေးစစ်ဘက်ကပြောပါဗျ။လူခဲ့တဲ့အချိန်ပိုင်းအတွင်းကဓာတ်ခိုက်ထားတဲ့တိုက်ခိုက်သူတို့ဟာအနာပတာယွာနာကစစ်တပ်ကင်းတစ်ခုမှာစစ်သားတို့ကိုဓာတ်နဲ့ထုတ်ဖို့ကြိုးစားခဲ့တယ်လို့အစ္စရေးစစ်ဘက်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။တပ်ဖွဲ့ဝင်တွေကတိုက်ခိုက်သူကိုချက်ချင်းပဲတုံ့ပြန်ပစ်ခတ်ခဲ့တာကြောင့်တိုက်ခိုက်သူမျိုးသမီးသေဆုံးသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါဗျ။ပြီးခဲ့တဲ့အောက်တိုဘာလတုန်းကဆိုရင်လေဒီအလားတူတိုက်ခိုက်တဲ့ဖြစ်ရပ်တွေကြောင့်ပါလက်စတိုင်းလူမျိုး206ယောက်နဲ့အစ္စရေးနိုင်ငံသား28ယောက်သေဆုံးခဲ့ရပြီးပါပြီ။သေဆုံးတဲ့ပါလက်စတိုင်းအများစုဟာဒါဒါမှမဟုတ်တနက်နဲ့တိုက်ခိုက်သူတွေဖြစ်တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။ဒီလိုတိုက်ခိုက်တာမျိုးတွေမကြသေးခင်သတင်းပတ်တွေအထွေထွေနေသွားပေမဲ့ဆက်ပြီးတော့ဖြစ်နေသေးပါ။ဒီသတင်းပတ်အစောပိုင်းတော့ကလည်းအသက်18နှစ်အရွယ်ပါလက်စတိုင်းလူငယ်တဦးကတယ်အဗီမြို့မှာအစ္စရေးစစ်သားတဦးကိုဓာတ်နဲ့ထိုးတာကြောင့်ဖမ်းဆီးခဲ့ပါသေးတယ်ရှင
်။ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကပြောပြခဲ့ကြတာပါ။ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေမတိုင်ခင်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။အဲ့ဒီတည်းကနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်။အမေရိကန်ပြည်ထောင်စုမှအာသီရူပြောင်းလဲမှုနဲ့ပတ်သက်ပြီးပြောကြားတဲ့အခါမှာလူတွေဟာသူတို့ရဲ့နိုင်ငံရေးယက်တီချက်ပေါ်မှာယက်တီပြီးတော့တုံ့ပြန်ကြပါတယ်။အာသီရူပြောင်းလဲမှုနဲ့ပတ်သက်ပြီးဒီမိုကရက်တီဘက်ကလက်ခံကြပေမဲ့ Republican တွေကတော့ရာသီဥတုပြောင်းလဲမှုနောက်ကွယ်ကဖြစ်လာတဲ့သိပ္ပံဆိုင်ရာအချက်အလက်တွေကိုလက်မခံဘဲငြင်းပယ်နေကြပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်နေတဲ့ Virginia ပြည်နယ် Norfolk မြို့ Republican Party ဝင်တယောက်ကဒီကိစ္စနဲ့ပတ်သက်ပြီးကင်တွယ်ဖြေရှင်းဖို့ပါတီကိုတွန်းအားပေးနေတာနဲ့ပတ်သက်ပြီး Steve Baragona သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်နော်ဖော့ခ်မြို့ကနီရှယ်ဝက်ဟာသူ့ရဲ့အိမ်အပြင်ဘက်ကတဘာဝတော်ရိုင်းတိရစ္ဆာန်တွေကိုနှစ်သက်သူဖြစ်ပါတယ်။ဒါပေမဲ့ရေစက်မှာနေတဲ့အတွက်မကောင်းတာတစ်ခုကတော့ရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်သူ့ခြံဟာရေမြုပ်တဲ့တံကိုပို့ပြီးတော့ခံလာရပါတယ်။2012မှာဆန်ဒီမုန်တိုင်းကြီးတိုက်ခတ်တုန်းကသူ့ရဲ့အိမ်ဘဝအထိကိုရေတွေရောက်လာခဲ့ပါတယ်။ဝက်ကတော့ရေတွေသူ့အိမ်အထိတက်မလာခင်မှာအဲ့ဒီနေရာကနေပြောင်းဖို့လုပ်နေပါပြီ။ဒါပေမဲ့တချို့အိမ်ပိုင်ရှင်တွေကတော့သူတို့အိမ်တွေရေမမြုပ်အောင်ပတ်စံတွေတုံးပြီးတော့အိမ်ကိုမြင့်လိုက်ကြပါတယ်။အဲ့ဒီမျိုးကအိမ်တွေပဲအနေနဲ့ရှိနေတာတော့မဟုတ်ပါဘူး။အိမ်မျိုးမှာရှိတဲ့အဓိကပင်လယ်စိတ်ကမ်းလေးဖြစ်ကမ္ဘာပေါ်ကအကြီးဆုံးရေတပ်ခြေစိုက်စခန်းဟာလည်းဒီအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့လည်း Republican တွေဦးဆောင်တဲ့ပြည်နယ်လွှတ်တော်ကတော့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတာကိုလက်မခံဘဲဖြစ်နေတယ်လို့ Old Dominion တက္ကသိုလ်ကပေါမောက်ခ်မီရှဲလ်ကိုဗီကပြောပါတယ
်။ The term that's used in Virginia
Virginia ပြည်နယ်ပြောတာကမကြမကြဖြစ်တဲ့ရေလွှမ်းမိုးမှုလို့ဆိုပြီးတော့သုံးပါတယ်
။ Norfolk မြို့ဟာရာသီဥတုပြောင်းလဲမှုကြောင့်ရေကြီးမှုအန္တရာယ်ကိုရင်ဆိုင်နေရတဲ့ Virginia ပြည်နယ်ကပင်လယ်စိတ်ကမ်းမြို့တစ်ခုသာဖြစ်ပါတယ်
။ But as soon as you say those words climate change that people fall into
ရာသီဥတုပြောင်းလဲမှုဆိုတဲ့စကားလုံးကိုပြောလိုက်တာနဲ့လူတွေကကိုတန်ရအယူအဆတွေကိုပဲဆွဲကင်လာကြပါတယ်
။ဒါပေမဲ့ Virginia ပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ် Ron Villanueva ကတော့တခြားသူတွေနဲ့ချင်းကပ်ပုံချင်းမတူပါဘူ
း What I've proposed to do over the last couple of years is not only bring awareness to the issue
ပြည်နယ်ပိုင်းနဲ့အတွင်းလှုပ်ဖို့ကျွန်တော်အဆူပြုခဲ့တာကတော့ဒီကိစ္စနဲ့ပတ်သက်ပြီးလူတွေသိလာအောင်ပညာပေးဖို့နေမဟုတ်ပဲဒါကိုလုပ်နိုင်ဖို့အတွက်ရန်ကုန်ကဘယ်လိုရှာနိုင်မလဲဆိုတာကိုလုပ်နိုင်ဖို့အတွက်ပ
ါ Virginia ပြည်ရှေ့သားရဲ့လွှတ်တော်အမတ်ဖြစ်တဲ့ Ron Villanueva ကဒါအပြင်ဆက်ယုံနေနေနဲ့သူတို့ထုတ်လွှတ်တဲ့ဖန်လုံရင်ဓာတ်ငွေတွေအတွက်အခွန်ပေးဆောင်ဖို့အဆိုပြုခဲ့ပါတယ်။အဲဒီကရလာတဲ့ငွေတွေကိုရေကြီးမှုအန္တရာယ်ကာကွယ်တဲ့နေရာမှာရမုံငွေအဖြစ်အသုံးပြုလာနိုင်ပါတယ်။ဒါပေမဲ့အမေရိကန်လွှတ်တော်မှာရှိတဲ့ Republican Party ဝင်တွေကတော့တနိုင်ငံလုံးတိုင်းတာနဲ့လှုပ်ဆောင်မဲ့အလားတူအစီအစဉ်တွေကိုဟန်တာကန့်ကွက်ခဲ့ပြီးတော့ဒီလိုလှုပ်တာဟာအကုန်ကျလွန်များမယ်လို့ဆိုပါတယ်။ပါတီကောင်းဆောင်အများစုကတော့ရာသီဥတုပြောင်းလဲမှုဟာပြဿနာတစ်ခုမဟုတ်ဘူးလို့ထင်နေကြပါတယ်။Republican Party ရဲ့သမရလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Donald Trump ကတော့ဒါကလက်ကွက်ကြီးလို့ပြောလိုက်သလို Villanueva ကိုယ်တိုင်ကလည်းဒီကိစ္စကိုဓာတ်ရိုက်ပြောဆိုခဲ့ခြင်းတော့မရှိခဲ့ပါဘူ
း I've helped tell elevate the argument not from the climate change aspect of it but more importantly the the practical.
ဒီကိစ္စကိုရာသီဥတုပြောင်းလဲမှုဆိုတဲ့ရှုထောင့်အနေမျိုးပဲနဲ့အဲ့ဒီပိုအရေးကြီးတဲ့လက်တွေ့ကြတဲ့ရှုထောင့်ကနေဆွေးနွေးဖြေရှင်းနိုင်မှုအတွက်ကျွန်တော်ကူညီခဲ့ပါတယ်
။လက်တွေ့မှာတော့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းဖို့အတွက်ဆိုရင်အဲ့ဒီဒေတာအနေနဲ့ပြည်နယ်အစိုးရနဲ့ဗဟိုအစိုးရစီကဒေါ်လာငွေဘီလီယံနဲ့ချီပြီးလိုအပ်မှာဖြစ်ပါတယ်။ဒါပေမဲ့မနစ်ကနဲ့အခုနှစ်မှာပြည်နယ်လွတ်တော်ကိုတင်သွင်းလိုက်တဲ့ Villanueva ရဲ့ဥပဒေချမ်းကိုပြည်နယ်လွတ်တော်ကအတိမပြုတ်ခဲ့ပါဘူး။သူကတော့ရှင်းနှစ်မှာဆက်ကြိုးစားသွားမယ်လို့လည်းပြောပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့တခြား Republican အမတ်တွေကိုဆက်သွယ်ခဲ့ပေမဲ့ဖြေကြားခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။လွတ်တော်အမတ်တွေဟာရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အခုချိန်ထိလက်မခံဘဲညှဉ်းဆန်နေတော့မဲ့ဖြစ်တယ်လို့လည်းနီရှာကပြောပါတယ
်။ It's like we know it exists but we just choose not to talk about it. It's like
ဘာနဲ့တူလဲဆိုတော့ဒါဖြစ်နေတယ်ဆိုတာကိုသိတယ်။ဒါပေမဲ့ဒီကိစ္စကိုမပြောဘဲနေသွားကြမယ်ဆိုတာမျိုးပါ။မိသားစုရဲ့လျှို့ဝှက်ချက်လို့ပေါ့။
ရာသီဥတုပြောင်းလဲမှုနဲ့အမေရိကန်နိုင်ငံရေးဆက်ဆက်ပုံအကြောင်းကိုရန်နိုင်ပြောပြသွားတာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်သွားပါမယ်မြန်မာနိုင်ငံကြောက်မြတ်လုပ်ငန်းရှင်များအသင်းချုပ်ရန်မုံငွေယူရိုတန်း90ကျော်ငွေကြေးအလွဲသုံးစားမှုဖြစ်တဲ့ဆိုပြီးဆွဆွဲတိုင်ကြားတာတွေရှိလာတဲ့နောက်ကြောက်မြတ်လုပ်ငန်းရှင်များအသင်းချုပ်အတွင်သဘောထားကွဲလွဲမှုတွေအပြန်အလှန်ဆွဆွဲမှုတွေဖြစ်နေပါတယ်နိုင်ငံရေးကစားကွက်တစ်ခုအနေနဲ့သမရဟောင်းကိုဆွဆွဲတာဒီလိုလှုပ်ကြံတာဖြစ်တယ်လို့တိုင်ကြားခံရသူတွေဘက်ကခြေပနေပါတယ်သက်ဆိုင်ရာဝန်ကြီးဌာနအတွင်းမှာတော့စုံစမ်းစစ်ဆေးမှုတွေရှိနေပြီလို့သိရပါတယ် VOA သတင်းတော့မတ်မေခါကသတင်းပေးပို့ထားပါပ
ါကျောင်းမြတ်လုပ်ငန်းရှင်များအသင်းချုပ်ရန်ပုံငွေယူရိုတန်90ကျော်အလွဲသုံးစားမှုဖြစ်တဲ့ဆိုပြီးဆွဆွဲမှုတွေရှိနေပေမဲ့အတိအကျအထောက်ထားနဲ့တင်ပြမှုတွေဖြည့်ရှင်းမှုတွေတော့မတွေ့ရသေးပါဘူးမြန်မာနိုင်ငံကြောက်မြတ်လုပ်ငန်းရှင်များအသင်းချုပ်တိုင်ကြားစာထဲမှာအသင်းတည်ထောင်ခဲ့တဲ့2009ခုနှစ်ကနေ2016ခုနှစ်အထိကြောက်မြတ်လုပ်ငန်းရှင်များထံမှတည်ရာခိုင်နှုန်းကောက်ခံထားတဲ့ရန်ပုံငွေယူရိုငွေတန်း93သန်းရှိခဲ့တယ်လို့ဆိုပါတယ်။လက်ရှိယူရိုငွေ93သန်းပျောက်ဆုံးတယ်လို့ပြောတဲ့နေရာမှာလက်ကျန်ယူရိုငွေ9သန်းရှိနေပြီးလက်ရှိမှာပျောက်ဆုံးနေတာဟာယူရိုငွေ86သန်းဖြစ်ပါတယ်။ဒီအတွက်စည်ရင်းတောင်းခံတာတွေစစ်ဆေးမှုတွေလုပ်နေတာပါ။အသင်းချုပ်ဥက္ကဋ္ဌဦးယုံမူကနေတမရဟောင်းဦးသိန်းစိန်နဲ့တမရယုံဝင်ကြီးဟောင်းဦးစိုးသိန်းတို့ကိုပေးအပ်ငွေအပါအဝင်အကြောင်းအရာခေါင်းစဉ်10ခုပြပြီးအဲ့ဒီရန်ပုံငွေတွေကနေအများသဘောထားမပါဘဲသုံးစွဲခဲ့တယ်လို့ကြောက်မြတ်လုပ်ငန်းရှင်တွေကတိုင်ကြားစာထဲမှာဖော်ပြထားပါတယ်။ဒီအလွဲသုံးစားလုပ်မှုအတွက်ခုံရုံးဖွဲ့စစ်ဆေးနေပေမဲ့လည်းပါဝင်ပတ်သက်သူတွေဟာနိုင်ငံအကြီးအကဲဟောင်းတွေဖြစ်နေတယ်လို့နောက်ထပ်ပါဝင်လာနိုင်တာတွေလည်းရှိနေတာကြောင့်အခုလက်ရှိခုံရုံးဖွဲ့စစ်ဆေးမှုကိုအရင်အကြီးအကဲဟောင်းတွေရဲ့ဩဇာလွှမ်းမိုးခံရသူမဟုတ်တဲ့သူတွေနဲ့စစ်ဆေးဖို့ကြောက်မြတ်လုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်။တန်းချီအလွဲသုံးစားမှုကိုဖော်ထုတ်ပေးဖို့တိုင်ကြားသူတွေကလုပ်ငန်းရှင်ဦးကျော်ကျော်ဦးက
ကျွန်တော်တို့လိုချင်တဲ့အဖွဲ့ဆိုတာကအမျိုးသားတော်ကိုယ်စားလှယ်တွေပြည်သူ့တော်ကိုယ်စားလှယ်တွေပါမယ်ရှိနေကြုံရောဥပဒေပညာရှင်တွေပါမယ်ပြီးလို့ရှိရင်ပြည်တော်စုစင်းစစ်ကြုံကစင်းစစ်ပညာရှင်တွေပါမယ်တန်ဆောင်းတဲ့ပေါင်းညင်ချင်းဌာနကိုယ်စားလှယ်ပါမယ်ဆောက်လုပ်ဝန်ကြီးဌာနကျောင်းကြီးအင်ဂျင်နီယာပါမယ်မြန်မာနိုင်ငံကျောင်းကြီးလုပ်ငန်းရှင်များတင်းများကိုယ်စားလှယ်တွေပါမယ်အဲ့ဒီလူတွေခုနှစ်ဦးစုထားတဲ့အဖွဲ့အစည်းကစစ်တဲ့ဟာကိုကျွန်တော်လက်ခံပေးမယ်
ဒီထဲမှာအရင်သမရဟောင်းဦးသိန်းစိန်ဝင်းကြီးဟောင်းဦးစိုးသိန်းတို့ပါဝင်ပတ်သက်နေတယ်လို့ဒီထက်မကအခြားသောအစိုးရထိပ်ပိုင်းခေါင်းဆောင်ဟောင်းတွေပါထပ်မံပါဝင်လာနိုင်မယ်လို့တိုင်ကြားသူတွေဘက်ကဆွဆဲပြောဆိုခဲ့ပေမဲ့တိုင်ကြားခံရသူတွေထဲမှာတဦးအပါဝင်ဖြစ်တဲ့အရင်တပ်ထုတွင်ဝင်းကြီးဟောင်းဒေါက်တာမြင့်အောင်ကတော့
ဒါဒီထဲမှာသမရဦးသိန်းစိန်ဒီလူတွေလည်းလက်ခံတာလည်းမဟုတ်ဘူးဒီရှိစက်တစားကလည်းသူ့ထဲမှာမဟုတ်ဘူးသူ့ထဲမှာပြောရင်တော့ကျွန်တော်90ကဒီသားမျိုးပြောမှာပေါ့ဘောကလေကိုတော့ကဖြစ်ပြလာတဲ့ဟာလေကိုယ်တော့မနီလနာဆမ်းမကြီးဖောက်တာဒီပါလေဒါရင်နဲ့ပတ်သက်လာတဲ့အခါရောရောခုနကတည်းကသူတို့ကြီးတဲ့တဲ့ကိုကျွန်တော်လက်ထဲမှာမဟုတ်ဘူးဘယ်သူမှလက်ထဲမှာမဟုတ်ဘူးသူတို့လုပ်ငန်းရှင်တွေနေနေတော့သူဆောက်လို့ရေးပွဲတော်တွေကိုသူ့ဘာကြီးတွေ့ပြီးလဲဒါနဲ့ကျွန်တော်လုပ်ခဲ့တယ်အဲ့တော့
တောင်ဝင်းကနေအငိမ့်စားယူခဲ့တဲ့အချိန်ထိလက်ကျန်ပန်းငွေစင်းနေနဲ့ပတ်သက်ပြီးအခုအစိုးရအသက်ကိုတရားဝင်လွှဲပေးပြီးဖြစ်တယ်လို့တထုတင်ဝင်ကြီးဟောင်းဒေါက်တာမြင့်အောင်ကပြောပါတယ
်31ရက်နေ့3လပိုင်းမှာကျွန်တော်စီးရင်ပိတ်လိုက်ပါပြပြီးတော့လွှဲပြောင်းနေတုတ်တဲ့ထဲမှာကျွန်တော်တို့အဲ့ဒီကိုရရှိပြီးသားဖြစ်ပါတယ်။ဘာကောက်မှလည်းရှိပါတယ်။ရေဘူးကပြောရင်တော့ဟို92ကျန်းကျော်ရှိပါတယ်။အဲ့ဒီကနေစပြီးကျွန်တော်ဒီကျွန်တော်ကြောင်းမြတ်မရိယနာဆောက်လုပ်တာတို့ဘာလို့ညာတို့အကုန်လုံးတုံးလိုက်တာ။ကျွန်တော်လက်ထက်မှာတော့ငားလည်းကမှ၄ကျန်းကျော်ကျန်တယ်လို့ကျွန်တော်ရှင်းနေပြီဖြစ်ပါတယ်။တတ်ပြောရရင်တော့ကျွန်တော်တို့လက်ထက်မှာလုပ်တဲ့ပွဲတွေမှာကောက်ခံရရှိမှုရတော့ပေါင်းလိုက်လို့ရှိရင်38တန်းလောက်ရှိပါတယ်အဲ့ဒါကြောင့်မို့ကျွန်တော်လက်ရှိအပြင်တော့ 0.2 တန်းလောက်ချန်နေဆိုရင်တော့ခမင်းလေးနဲ့နှုတ်ချလိုက်ပေါ့
တိုင်တန်းမှုကနိုင်ငံရေးကစားကွက်အရာထုံနှက်မှုသာဖြစ်တယ်လို့ပြောဆိုနေတာတွေလည်းရှိနေပါတယ်။အရင်သမရဟောင်းလက်ထက်မှာပြန်ကြားရေးဝန်ကြီးအနေနဲ့တာဝန်ယူခဲ့တဲ့ဦးရဲထွတ်ကအလွဲသုံးစားမှုလို့ခေါင်းစဉ်တက်ထားတဲ့ဒီတိုင်တန်းမှုအပေါ်မှာသူကခုလို့ပြောပါတယ်
။တိုင်တဲ့အခါမှာလည်းကျွန်တော်စဉ်းစားဖို့လိုတာကအုပ်ချုပ်မှုအာဏာရလုပ်ပိုင်ခွင့်ရှိတဲ့နိုင်ငံတော်သမရဦးထင်ကျော်ကိုလည်းတိုင်တာမဟုတ်ဘူး။နောက်ကလွတ်တော်မှာဖွဲ့စည်းထားတဲ့တပ်တုနဲ့ဆိုင်တဲ့ကော်မတီတွေနောက်တိုင်ကြားစာရေးနဲ့ပတ်သက်တဲ့ကော်မတီတွေတိုင်တာလည်းမဟုတ်ပဲနဲ့ပြောင်းချက်ခိုင်တဲ့ဖွံ့ဖြိုးပါတီအထောက်ခံတဲ့သူတွေအတော်များများပါဝင်နေတဲ့ဒီတော်စုလွတ်တော်ရဲ့ဥပဒေကြီးရနဲ့ထုတ်ကိစ္စများကော်မရှင်သွားတိုင်နေဆိုတော့ဒါဟိုအသိရဲ့ကိစ္စတဲ့ပို့ပြီးတော့မှနင်နေတဲ့နိုင်ငံရေးအကြောင်းကံတွေများရှိမလားလို့လည်းစဉ်းစားစရာဖြစ်တာပေါ့
မြန်မာနိုင်ငံချောက်မြက်လုပ်ငန်းရှင်များအသင်းရန်မုံငွေတွေကစည်ရင်းပြောင်းနေတဲ့ယူရိုငွေတန်း90ကျော်ကိစ္စအတွက်အမှုဆောင်တွေရဲ့တိုင်ကြားချက်တွေကိုဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်အပါအဝင်လူပုဂ္ဂိုလ်3ဦးနဲ့ခုံရုံးဖွဲ့ပြီးတိုင်တန်းသူချောက်မြက်အသင်းအမှုဆောင်တွေအပြင်တိုင်ကြားခံရသူတွေကိုပါခေါ်ယူစစ်ဆေးလျက်ရှိတယ်လို့အဲဒီဝန်ကြီးဌာနကပြောဆိုထားပါတယ်။တိုင်ကြားခံရသူတွေကိုစစ်ဆေးမှုနဲ့ပတ်သက်ပြီးတော့လက်ရှိဝန်ကြီးဌာနဘက်ကဘာမှတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူးရှင်။
ဒီဝေဒင်းတော်မမေခာသတင်းပေးပို့ခဲ့တာပါ။မော်လမြိုင်ထောင်တွင်မူရစေဝါရှာဖွေတွေ့ရှိမှုနဲ့ထောင်ပိုင်နဲ့ဒုထောင်ပိုင်တို့ကိုဖမ်းထားတယ်ဆိုတဲ့သတင်းမတင်ပြခင်မှာအခုတော့နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးပြောပြပါမယ်။မြန်မာနိုင်ငံမှာစစ်အစိုးရတွေအဆက်ဆက်အတိမတ်ပြုလက်ခံခဲ့ခြင်းမရှိခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထက်မှာတရားဝင်လက်ခံဖို့ရှိမရှိလွှတ်တော်မှာမေးခွန်းထုတ်ခဲ့ကြပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံရသူတွေကိုနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ပြီးအရေးယူဖို့ခံစား권တွေရရှိဖို့ဆောင်ရွက်မဲ့အစီအစဉ်ရှိမရှိလွတ်တော်တွင်ဆွေးနွေးကြတဲ့အပေါ်နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေဘယ်လိုတုံ့ပြန်ကြသလဲဆိုတာနဲ့ပတ်သက်လို့မတ်သိန်းနီထိုက်ကစူးစီးတင်ပြထားပါတယ
်။ဖွဲ့စည်းပုံအခြေခံမှာနိုင်ငံသားအလုံးကိုတန်းတူခွင့်ပေးထားတာကြောင့်အကျဉ်းသားတွေကြားမှာနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ပြထမ်းလိုက်ရင်ဖွဲ့စည်းပုံအခြေခံနဲ့ကွဲလဲဆန့်ကျင်နေနိုင်တယ်လို့မြန်မာအာဏာပိုင်တို့ကပြောဆိုလိုက်တာဖြစ်ပါတယ်။ကြာသပတေးနေ့ချင်းပါတဲ့လွှတ်တော်အစည်းအဝေးမှာပြည်ထောင်ရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဘိုချုပ်အောင်ဆိုးကနိုင်ငံရေးပြစ်မှုနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရက်ကိုအတိတ်ပဲဖွင့်ဆိုသတ်မှတ်ပြထမ်းဖို့မရှိဘူးလို့အခုလိုပြောဆိုသွားပါတယ်
။ရောင်းစုမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်384မှာနိုင်ငံတော်သည်ဤသို့ကိုမဆိုဥပဒေအရတွင်ရန်သူညီမျှအခွင့်အရေးရရှိစေရမည်ထို့ပြင်ဥရေကာကွယ်ကိုလည်းအလူညီများစွာရယူပိုင်ခွင့်ပေးရမည်ဟုပြဋ္ဌာန်းထားရှိသဖြင့်အကျဉ်းသားများအားအဆင့်တန်းခွဲခြားသည့်စနစ်ကိုပြန်လည်ဖော်ဆောင်ပါကဖွဲ့စည်းပုံအခြေခံဥပဒေနှင့်ကွဲလွဲဆန့်ကျင်နေနိုင်မည်ဖြစ်ပါသည်။အကျဉ်းသားအလုံးရဲ့အဆင့်တန်းကိုမြှင့်တင်ပေးခြင်းကသာလျှင်အကျဉ်းသားများအားပြစ်ဒဏ်ပေးသည့်သဘောမဟုတ်ဘဲယူပိုင်ဆိုင်ရာစိတ်ပိုင်းဆိုင်ရာများပြုပြင်ပြောင်းလဲကလူကောင်းသူကောင်းများဖြစ်လာစေရန်နှင့်ပြစ်ဒဏ်မှလွတ်မြောက်ပြီးတဲ့အခါမှာထိုက်တင်သောအသက်မွေးမှုပညာရည်များတမျောက်သွားစီရန်ဆိုရဲရွက်ကြောက်ပေါင်းများကိုလည်းအထောက်ကူဖြစ်စေဖြစ်ပါတယ်။ဝစီဘုံခြေခံဥတည်ဒီဇဲဥတည်များပင်ပေါ်ပြပါရှိခြင်းမရှိသဖြင့်နိုင်ငံရေးပြစ်မှုနှင့်နိုင်ငံရေးကျင်းသားဆိုသည့်စကားများကိုဒိဗေဖွင့်ဆိုတက်မှတ်ပြရန်အစီအစဉ်ရှိပါကြောင်းရှင်းလင်းဖြေကြားပါတယ
်။နိုင်ငံရေးလှုပ်ရှားသူတွေရဲ့လွတ်လပ်ခွင့်နဲ့အခွင့်အရေးတွေအတွေ့နိုင်ငံရေးအကျဉ်းသားနိုင်ငံရေးပြစ်မှုတွေအဖြစ်တက်မှတ်ပြထမ်းဖို့လိုတယ်လို့ရခိုင်မျိုးသားပါတီကလွှတ်တော်အမှဥဖေတန်းကတုံ့ပြန်ပြီးလက်ရှိအစိုးရရဲ့မူဝါဒကိုလည်းမေးမြန်းခဲ့ပါတယ်
။အမှန်မှနိုင်ငံရေးသမားဆိုတာထောင်ထဲကိုမသွားခြင်းပါဘူး။ဒါပေမဲ့ဒီနေ့ပုံမှန်အမျိုးမျိုးတက်တော့နိုင်ငံရေးပုံမှန်ဆိုတာပျောက်သွားတယ်။နိုင်ငံရေးကျင်းသားအသေးပြုဖွင့်ဆိုချက်မရှိဘူး။တကယ်လို့တောင်းဆိုနိုင်ငံရေးကျင်းသားများကိုလှုပ်ပေးမယ်ဆိုရင်တောင်မှနောက်ကျွန်တော်တို့ဟိုရာဇဝတ်သားတွေနဲ့ရောတော့ပြီးတော့အဲ့လိုဖုံးဖြီးပြီးတော့လှုပ်ပေးရရှိခဲ့တယ်။ဒါကြောင့်ကျွန်တော်ကဒီနေ့နိုင်ငံရေးကျင်းသားတွေကိုဒီလိုအသေးပဲသတ်မှတ်လိုက်မယ်ဆိုရင်အဲ့ကျွန်တော်တို့နိုင်ငံရေးကျင်းသားကိုဖမ်းရအောင်မရှိတော့ဘူး။ဒါနိုင်ငံရေးပြည်မှုပုံမှန်ပါလို့တတ်မှတ်ပေးနိုင်ရင်လည်းအဲဒါကျွန်တော်တို့အလွယ်တကူနိုင်ငံရေးသမားတွေကိုပြန်လွတ်အောင်လုပ်ပေးနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကမရှိတာကိုရှိအောင်လုပ်ဖို့တဲ့ဒီအစိုးရမှာတာဝန်ရှိတယ်လို့မြင်တယ်။ဒီဟာနိုင်ငံတော်အစိုးရရဲ့မူဝါဒနဲ့အများကြီးသက်ဆိုင်ပါလိမ့်မယ်။နိုင်ငံရေးမူဝါဒနဲ့သက်ဆိုင်ပါလိမ့်မယ
်။နိုင်ငံရေးအချင်းသားနိုင်ငံရေးပြည်မှုဆိုတဲ့စကားရက်ကိုတတ်မှတ်ပြထမ်းဖို့အစီအစဉ်မရှိဘူးဆိုတာကလက်ရှိအစိုးရရဲ့မူဝါဒဟုတ်မဟုတ်ဆိုတာကိုတော့ပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဘက်ကရှင်းလင်းနိုင်ခဲ့ခြင်းမရှိဘဲအစိုးရအဖွဲ့ကိုပြန်လည်မေးမြန်းပါမယ်လို့ကတိပြုခဲ့ပါတယ်။ပြည်ထရေးဝန်ကြီးဌာနရဲ့ဖြေကြားချက်အပေါ်မှာနိုင်ငံရေးအကျဉ်းသားရေးဆောင်ရွက်သူတွေကြားမှာလည်းစိတ်တိုင်းမကျဖြစ်ခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းကဦးအောင်မျိုးကျော်ကတော့
ခွဲခြားသက်ဆိုင်တာနဲ့ခွဲခြားတာနဲ့မတူလို့ခွဲခြားတာနဲ့ကတော်တော်ကြီးကိုကွဲလဲပါတယ်။နိုင်ငံရေးကျင်းသားတွေဆိုတာကသိုးရနဲ့အယူအဆမတူအမြင်မတူလို့ကြောက်လာတဲ့လူတွေတိုင်းပြည်ဒီမိုကရေစီရေးကိစ္စတွေမှာ ဒီအစိုးရဆက်အနာရှင်တွေကဆန်းစည်းချင်းချင်းဆောင်ဆက်ခံရတဲ့လူတွေဖြစ်တယ်။ဒါကြောင့်မို့ဒီလူတွေနဲ့ရာဇဝတ်မှုကျူးလွန်တဲ့လူတွေနဲ့ကိုအတူတူချားဖို့ဟာဘယ်လို့မှမသင့်တော်ပါဘူး။ဒီလိုမျိုးမတူလို့ခွဲထားတဲ့ကိစ္စကို PA ဒုဝင်ကြီးကခွဲခြားဆက်ဆံတဲ့ပုံစံမျိုးဟိုပြောတော့တာ။အင်မတန်ကအခြေခံကြတဲ့လူခွင့်ရေးအချက်ကို PA ဒုဝင်ကြီးအနေနဲ့သိချသဘောမပေါက်ဘူး၊သိချနားမလည်ဘူးလို့ကျွန်တော်ကမြင်တယ်။
အရသာအစိုးရတဲ့အနေနဲ့ပြည်သူတွေရဲ့အခွင့်အရေးတွေလိုလားချက်တွေကိုဖြည့်ဆည်းဆောင်ရွက်ပေးမယ်လို့မျှော်လင့်တဲ့အကြောင်းလဲနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အတွင်းရေးမှူးဦးတိတ်နိုင်ကပြောပါတယ်။အရင်အစိုးရတွေလက်ထက်ကနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ကျင်းထောင်နေတဲ့မှာနှိမ့်ဆက်ညှဉ်းပန်းခံခဲ့ရမှုတွေကနေပြန်လည်ကုစားပေးနိုင်မှုအတွေ့မူဝါဒချမှတ်လှုပ်ဆောင်ဖို့ကိုလည်းမြန်မာအစိုးရတဲ့ကိုမကြသေးခင်ကတိုက်တွန်းထားတာဖြစ်ပါတယ်။
မတ်တင်ကြီးထိုက်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်အခုတော့မွန်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါမွန်ပြည်နယ်မော်လမြိုင်အကျဉ်းထောင်တွင်ဒီသတင်းပတ်တဲ့အာဏာပိုင်တွေရှောင်းတခင်ဝင်ရောက်စစ်ဆေးရာမှာမူရစေဝါတွေဖမ်းဆီးရမိတဲ့အကြောင်းမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မူရစေဝါမှောင်ကူမှုတွေနဲ့ဆက်နွယ်ပြီးတန်တရားရှိသူထောင်အာဏာပိုင်တချို့ကိုထိန်းသိမ်းထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်မော်လမြိုင်ထောင်တွင်စီးနှင်းရှာဖွေမှုအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတော့နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမွန်ပြည်နယ်မော်လမြိုင်အချင်းထောင်ထဲမှာမူရစ်စိတ်ကြွစီမောင်ကူတုံးဆွဲမှုတွေရှိနေတယ်ဆိုတဲ့သတင်းတွေပေါ်ထွက်လာပြီးနောက်ပိုင်းမှာနေပြည်တော်ဌာနချုပ်အထူးအဖွဲ့ကနေရှောင်းလခင်ဝင်ရောက်ရှာဖွေစစ်ဆေးရမှာမူရစ်စိတ်ကြွစီတွေဖမ်းဆီးရမိခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ကူစလဲမင်းအောင်မွန်ကပြောပါတယ
်နေပြည်တော်ဘက်အနေပြီးတော့မော်လမြိုင်ထောင်ကလည်းစစ်တယ်ပေါ့နော်ဒါစစ်တဲ့ချိန်မှာမူရစ်စိတ်ကြွစီရဲ့ဒီစေးပြားလေးကိုမြင်တယ်နောက်တော့ဒီသတင်းနဲ့ပတ်သက်ပြီးတော့သူကဒီအခုမှလာတာမဟုတ်သူကဒီနောက်ခံလိုက်နေတာသူတလားရှိတယ်သူကလမ်းကျော်တိုင်းပေါ့လမ်းကျော်ကဘယ်လိုလားစသဖြင့်ကျွန်တော်ကြားတော့ဒီတရနာသူအဲ့ဒီစကန်နေလာတယ်သူစကန်နေစတာသူတင်ပြီးကြလိုက်တာရှိတယ်။အားလုံးဒီလိုရနေလို့လားဖြစ်တယ်ပေါ့။ဆက်ပြီးတော့ဒါတွေ့ပါလို့ပြီးပါလေ
။စီနေရှာပွေမှုအတွင်းဖန်ဆီးမိတဲ့မူရစ်ဆေးရွေဆွဲဘလောက်ရှိတယ်ဆိုတာအတိအကျအတိမပြုတ်နိုင်ပေမဲ့ဒီကနေ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာပေါ်ဆွဲလာတဲ့သတင်းအရစိတ်ကြွဆေးပြား3200ကျော်၊ကြက်ငွေ16သိန်း၊စစ်လေး35000၊တယ်လီဖုန်းစင်ကပ်ပါဖုန်း9လုံးကိုတင်စီရခဲ့မိတယ်လို့ဖော်ပြကြပါတယ်။စီနေရှာဝယ်မှုနဲ့ဆက်နွယ်ပြီးမော်လမြိုင်ထောင်ပိုင်းနဲ့ဒုထောင်ပိုင်းတို့ကိုထိန်းသိမ်းထားတယ်လို့လည်းမူပြင်းနယ်လွှတ်တော်ကူစလဲမင်းအောင်မွန်ကလည်းအခုလိုဆက်ပြောပါတယ်
ထောင်မှုကတော့အခုလို့ဆိုရဒီကခေါ်ရကြည့်လို့ကျွန်တော်ကြားတာပဲ။ဒါသူတို့ပြမှုသုံးပါနဲ့ဘယ်လိုလုပ်လဲသူတို့အဲ့ကနေခေါ်ပြီးတော့ထိန်းသိမ်းထားတယ်ပေါ့။ဒီအဲ့ဒီနှစ်ယောက်ကတော့တည်ထားတယ်လေ
။တနင်္ဂနွေနေ့ကစီနေမှုတွေလုပ်ခဲ့တာဖြစ်ပေမဲ့လည်းအဖမ်းစည်းတွေရှိခဲ့တဲ့ဆိုတာသတင်းတွေကတော့အခုမှဆက်ပေါ်လာတာပါ။ရှောင်းလခင်ရှာဖွေမှုတွင်ဖမ်းဆီးခံရပြီးဖမ်းချင်းတောင်ကိုပို့ဆောင်ခဲ့တဲ့အချင်းထောင်အာဏာပိုင်တွေရှိတယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါ။ရှာဖွေဖမ်းဆီးမှုနဲ့ပတ်သက်ပြီးအသေးစိတ်သိရှိဖို့အတွက်မော်လမြိုင်ချင်းဦးစီးဌာနညွှန်ကြားရေးမှူးရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။နေပြည်တော်ကထူးတပ်ဖွဲ့တွေအနေနဲ့ကတော့မော်လမြိုင်ထောင်သွင်းမှာမူရစ်စေဝါရောင်းဝယ်သုံးစွဲမှုတွေရှိနေတယ်ဆိုတဲ့သတင်းတွေပြန့်နှံ့ရာကနေအခုနောက်ဆုံးရှောင်းလခင်ဖမ်းဆီးတာဖြစ်နိုင်ကြောင်းမော်လမြိုင်ခြေဆိုင်တန်လွင်တိုင်းအက်ဒီတာမင်းမင်းနွယ်ကပြောပါတယ်။
အဲ့ဒါတို့ကိုနားကျင်ရှိပြီးဒီမူရစ်ဆေးနဲ့ပတ်သက်ပြီးတော့အားကြရအောင်ဒီတော့ကရှောင်းတခင်ကိုရှင်းပါနာထားရမှာမူရစ်ဆေးကိုင်းတာတွေကတို့ကအဆက်အသွယ်ရှိတယ်တို့ရောက်ဝယ်လောက်နေတယ်ရှိတယ်လို့သတင်းထွက်နေတာကြားပြီးတယ်အဲ့ဒါကိုသတင်းကကြီးသွားတော့ဒီတော့ကလာပြီးရှင်းပါနာတော့မျိုးလေ
းမွန်ပြည်နယ်ကရင်ပြည်နယ်အတွင်းမှာရဘလို့ခေါ်တဲ့မူရစ်စိတ်ကြွဆေးသုံးဆွဲရောင်းဝယ်မှုကတော်ရုံမျိုးပေါ်မှာပုံမှုများပြားလာတဲ့အနေအထားမှာရှိလာနေတယ်လို့လည်းမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်အခုနောက်ဆုံးအကျဉ်းတောင်ထိရောက်ရှိလာနေတဲ့မူရစ်စေဝါသုံးဆွဲရောင်းဝယ်ဖွဲ့ကားမှုပြဿနာကိုထိန်းချုပ်နိုင်ဖို့ပြည်နယ်လွှတ်တော်ကနေတဆင့်ပြည်နယ်အစိုးရကိုတိုက်တွန်းသွားမယ်လို့လည်းမင်းအောင်မွန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
နိုင်ကွင်းရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းချင်တဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာမကြခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ကျန်းသာရေးနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9329လိုင်းနူမီတာ51 kHz 585တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ကျမ်းမာရေးဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်တင်ဆက်မယ်ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါ
တိုင်းအတိုင်းရုပ်ဆိုးရဲ့ကိစ္စပါ။နိုင်ငံရေးသမားဆိုတာမျိုးမလုပ်ရပါဘူး။ကိုကျူးရှာတဲ့လူကလို့ဒါလုပ်တာဖြစ်တယ်လို့ပြောနေတယ်။ရှမ်းပြည်အဖွဲ့ချုပ်
ရှမ်းပြည်နယ်မှာရှမ်းပါတီတွေကြားသဘောထားအမြင်ကွဲပြားနေတဲ့ကိစ္စကိုတိုင်းသတင်းလွှာမှာနှာစင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကျမ်းမာရေးနဲ့အစားအစာအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအစားအစာကိုစနစ်တကျမစားတတ်တာကြောင့်အာဟာရချို့တင်မှုအဝလွန်ခြင်းစီးကျိုသွေးတို့အပါအဝင်အခြားရောဂါတွေပါဖြစ်နေတယ်လို့ကျမ်းမာရေးပညာရှင်တွေကသုံးသပ်ပါတယ်ဒီယောဂါတွေမဖြစ်ရအောင်အစားအစာကိုဘယ်လိုစားသုံးသင့်တယ်လဲအယူအဆမှားတွေရောရှိနေပါသလားဆိုတဲ့အကြောင်းတွေကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးနဲ့ကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာဒီကျန်းမာရေးစောင့်ရှောက်မှုအတွက်ဒီခေတ်ကြီးမှာဒီနေထိုင်စားသောက်ပုံတွေပုံမှန်အရေးပါလာတဲ့နေရာမှာကျွန်တော်တို့ဆိုရိုးရလဲဆရာကြီးအသွားမတော်တလန်းအစားမတော်တလုတ်ဆိုပြီးတော့ပြောလို့ရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးအခုဘက်မှာဒီကျမ်းမာရေးအတွက်ပေါ့နော်အစားမတော်တလုတ်မဖြစ်ရလေအောင်ဒီအစားအစာနဲ့ပတ်သက်ပြီးတော့အဓိကစားတင်တာတွေစားရအောင်ဒီဆောင်ရွက်ရှောင်ရွက်နေကိုဆရာကြီးအဓိကထားပြီးတော့ပြောပြပေးပါလား
ဟုတ်ပါတယ်ခင်ဗျာကိုယ့်ရဲ့ရှင်သန်ကြီးထွားဖို့ပေါ့နော်ကျွန်တော်တို့အစာအဟာရအောင်ရဲ့ပြည်ဝဲနေရတယ်အဲ့ဒီနေရာမှာကိုယ်မစားတတ်လို့ရှင်ခုနဆရာပြောသလိုပဲအစားမတော်တလုတ်ပေါ့နော်တလုတ်ကတည်းဒုက္ခပေးသွားနိုင်တာပေါ့နော်အဲ့လိုပြောပေးမယ်လေတစ်ချိန်မှာအစာကိုဆေးလို့ကျွန်တော်အများအားဖြင့်ယူဆိုင်ပြီးတော့စားနိုင်မယ်ဆိုလို့ရှိရင်ဒါကျန်းမာရေးအရေးကြီးရပါတော့ဒီကလေးလေးတွေပေါ့မွေးလာတယ်ပြီးခင်တို့ကိုကျွန်တော်အရင်စားပြီးတော့ကျွန်တော်တို့အားထားရတာပေါ့နော်အဲ့တော့ပထမ6လဆိုလို့ရှိရင်တော့ပြီးခင်တို့ကအားလုံးအတွက်လုံလောက်တာပေါ့ရေတောင်တော့ဆရာမလို့ဒီမှာအာဟာရတွေအကုန်ပြည့်သွားတယ်ဒီဒါပေမဲ့ဒီကျွန်တော်6လကျော်တော့ဖြစ်ဆွတ်စားလေးစားကျွေးကြတာအဲ့ဒီမှာမကျွေးတတ်တာရှိတယ်မကျွေးနိုင်တာရှိတယ်မကျွေးတတ်တာကများတာပေါ့လူတွေကခလေးကိုစီနဲ့စားလေးပဲခုံရမယ်ဆိုတဲ့ယူဆလေးတွေကြက်ဥပဲဥထည့်လို့ရှင်တန်ထားတယ်ငားတွေထည့်လို့ရှင်တန်ထားတယ်ရွေချက်နဲ့အဲ့တော့ကျွန်တော်တို့တော်တော်များများပါပါပြီးမှာငားတယောက်ခလေးဆိုလို့ရှင်မကျွေးတတ်တဲ့အတွက်ကြောင့်ခလေး3ယောက်မှာတယောက်ကအာဟာရချို့တယ်အဲ့ကျွန်တော်တို့တွေ့ရတာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဆရာကြီးအဓိကဒီစားတဲ့အစားစာတွေကိုရှင်းပြပေးပါလားဆရာကြီးအာဟာရပြည့်အောင်အတွက်လေ
အာဟာရပြည့်ဝအတွက်ကျွန်တော်အစာအုပ်စုကြီးပေါ့နော်ရှိတာပေါ့အနည်းဆုံးကျွန်တော်အုပ်စု4စုထောက်ထားတယ်ပရမအုပ်စုကတော့ကစီတက်လို့ခေါ်တဲ့ကာဘိုဟိုက်ဒရိတ်ပေါ့နော်စံကြုံပြောင်းနဲ့ထွက်တဲ့ဟာတွေပေါ့နော်ဒုတိယတစ်ခုကပရိုတင်းပေါ့နော်အသားတက်လို့ခေါ်တဲ့အသားငါကျဲဥပဲဥကနေပြီးတော့ပဲအမျိုးမျိုးပေါ့နော်မြေပဲကအစပေါ့နောက်တစ်ခုကမှစီတက်ပေါ့နော်အစီဆိုတာကတော့အသားတွေပါလဲပါပြီးသားမြေပဲနှမ်းပေါ့နော်စီထွက်တဲ့ဟာတွေငါပေါ့နော်ဟိုအဓိကကကာဘိုဟိုက်ဒရိတ်ကဖက်တဲ့ပရိုတင်းရဲ့သုံးခုကျွန်တော်မျှအောင်စားမှာပေါ့နောက်တော့မှနောက်တစ်ခုကျွန်တော်တို့ထပ်ပြီးထည့်ထားတာကဗီတာမင်ဓာတ်လို့ခေါ်တဲ့သက်ဆောင်ဓာတ်ပေါ့နော်သက်ဆောင်ဓာတ်ဆိုတာဗီတာမင်ချို့တဲ့ယောဂဖြစ်မယ်ဗီတာမင်တွေလွန်ကင်းရင်လည်းယောဂဖြစ်မယ်အဲဒီတော့ဗီတာမင်ဓာတ်ကိုကျွန်တော်ဖြည့်ဆွတ်တဲ့နေရာအနည်းငယ်စားသုံးပေးရတာပေါ့ပြီးမှဗီတာမင်ဓာတ်မှာအသည့်အရွက်နဲ့အင်းသီးအင်းရွက်တွေပေါ့နော်ဒါတွေများပေါ့အကုန်လုံးပါတာပေါ့ဒါတွေအကုန်လုံးဟာကျွန်တော်ပတ်ဝန်းကျင်မှာရှိတဲ့စားစာတွေမှာအကုန်လုံးပါပြီးသားအဲတော့မျှတတဲ့အစားအစာပေါ့ balance diet ဆိုတာကတစ်နေ့တိုင်းတမျိုးတည်းအကုန်လုံးစားရမယ်လို့ဆိုတော့တပတ်အတွင်းမှာညတာရမယ်။ပထမတနေ့မှာငါးဟင်းစားလိုက်မယ်။နောက်နေ့မှာကျွန်တော်ကြသားဟင်းစားမယ်။နောက်နေ့မှာပဲစားမယ်။အဲ့လိုမျိုးပေါ့ကျွန်တော်တို့အဲ့ဒီထဲမှာသီးရွက်ကလည်းပါသွားမယ်ညတာပါမယ်ပေါ့နော်။နေ့စဉ်နေ့စဉ်ကျွန်တော်တို့ပြည့်ပြည့်ဝဝစားနိုင်အကောင်းဆုံးပဲ။ဒါပေမဲ့ဓာရီကိုလွန်ကြောက်စားလို့လည်းမရဘူး။အဲ့တော့ကျွန်တော်အဓိကကပမာလေးစားလို့ရှင်ကကလေးတွေငယ်တွေကိုစံနဲ့စီလေးနဲ့ပဲဖြည်းပြီးတော့တော့ကျန်တာတွေကသူးစားမှားတယ်အများကြီးရှိတယ်။ခုနပြောတဲ့အားစားလို့ရှင်တန်ထားမယ်ကျုပ်ရေးစားလို့ရှင်အပိုက်ပွားမယ်နွားနို့တောင်းရဝမ်းသွားမယ်အဲ့လိုမျိုးတွေယူစားတဲ့ကြောင့်ကျွန်တော်ကလေးတွေတော်များမချွေးရတာတော်တော်များများပမာတွေကတော့ကြီးလက်လူသ
ကျွန်တော်တို့ဗီတာမင်ဓာတ်တွေလုံလောက်လောက်ပါပြီးသားပေါ့နော်အဲ့မဲ့တို့စရာရွက်စားနေလို့မရဘူးငါပြီးရွေးထည့်နေတော့ငါးပါမယ်ပေါ့နော်အဲအဲ့လိုမျိုးပေါ့နော်ဒါပေမဲ့ဒါတွေကိုလုံပြအောင်စားလို့လည်းမရဘူးနော်ကျွန်တော်တို့ပမာတော်များများကငှက်နာတွေကိုအရင်စားတယ်ငှက်နာတွေစားလာတဲ့ခါကျတော့သူတွေမှာရေရှည်ကြာလာတဲ့ခါကျတော့စူရီယန်ဓာတ်တွေခုခဏလေးမှာစုပြီးတော့ပေါ်တော့တာဒါတွေးလို့ရောကရှိတာတွေရှိ
ြစ်နိုင်ဘူး။စီးကျိုသွေးကျိုယောဂါတွေမဖြစ်နိုင်ဘူး။သွေးဒုမယောဂါမဖြစ်နိုင်ဘူး။လီမဖြစ်နိုင်ဘူး။ကင်ဆာယောဂါအစားကာကွယ်နိုင်တယ်ပေါ့
။ဟုတ်ကဲ့ဆရာ။ဒီလူငယ်ဒီကလေးဘဝမှာတော့ကြီးထွားမှုအတွက်ခုနဆရာပြောတဲ့ဒီ protein ဓာတ်တူဒီအဆီဓာတ်တူပါပေါ့နော်။လိုအပ်တော်လည်းပဲဒီကဆီဓာတ်ကောပေါ့ဆရာနော်။အသက်ရွယ်ကြီးလာတဲ့အချိန်အသက်40နာကတ်လာတဲ့အချိန်90ဖြစ်လာတဲ့အချိန်မှာခုနအဝလွန်တာအပါဝင်ပေါ့။ကျန်တဲ့ဒီကုသမဟုတ်တဲ့ဒါရရှိယောဂါတွေသွေးတူတို့နှလုံးတို့စီချိုတို့အဲ့ဒါတွေမဖြစ်လာအောင်အတွက်ဆရာကြီးဘလိုမျိုးစားတယ်လဲ
။ဒီနေ့ကဘာတော့ဗမာလူကသုံးတက်စားလို့ရှိတယ်။ဒီသုံးတက်ကတော့ပြည့်အောင်စားရမယ်။ဒါပေမဲ့တဝါတစ်ပြည့်စားဖို့မလိုဘူး။အဲ့တော့အများဆုံးစားရမယ်အစားစားပြီးကျွန်တော်နေ့လည်းစား။မနေ့ပိုင်းစားအောင်နည်းနည်းပဲစားပါ။နေ့လည်းစားပြည့်သွားတာညနေစားအောင်လျှော့စားပါပေါ့နော်။အဲ့တော့ကျွန်တော်ခမင်းတပကံစားတယ်။သုံးပကံဆိုတော့ကျွန်တော်များနေပြီ။ဒါလူတယောက်ရဲ့ body weight ကိုကျွန်တော်ကဒီကိုယ်ခန္ဓာအလေးအရာထိန်းထားမှာပေါ့နော်။ဒီအသက်ရွယ်40 50ရှိတဲ့လူတွေကပေါင်120မှာထိန်းထားမယ်130မှာထိန်းထားမယ်ဆိုရင်ဒါဟာအရက်ကလည်းသွေး3လောက်မှလောက်ရှိမယ်ဆိုလို့ရှိရင်တော့ဒါဟာလုံးဝတော်တော်အဝလွန်တဲ့ယောဂါမဖြစ်နိုင်ဘူးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီအသက်ကြီးရင်လာတဲ့ခါမှာဒီကြီးထွားမှုအတွက်ပေါ့နော်အများပြားမလိုအပ်တော့တဲ့အတွက်ရှောင်ဖို့အတွက်ကစီဓာတ်တို့အစီဓာတ်တို့တချို့လည်းဒီအသားရဲ့အစီတွေပေါ့ဆရာနော်ထိန်းသိမ်းပြီးတော့ရှော့ချဖို့လိုပေမဲ့ဟင်းသီးဟိရက်ကတော့ဆရာရဲ့ဒီအသီးနှံတွေကတော့များစားပြီးတော့ဘိုက်တီအောင်စားလို့တော့ရတယ်ပေါ့ဆရာနော
်ရပါတယ်တို့ဆရာတပကံလုံးစားတာလူအတွက်ကျွန်တော်အန္တရာယ်မရှိပါဘူးခမင်းကိုရှော့ပလိုက်ရမယ်စံဂျုံပြောင်းပေါ့ဒါကကယ်လိုရီတွေမများစေချင်ရင်ကျွန်တော်ကစံကိုခမင်းတပကံအဝိုင်းမှာကျွန်တော်တစိ့ကိုပဲကျွန်တော်ကစံကိုထည့်ပါတယ်ကျန်တဲ့အင်ဒီယာတွေမှာကျန်တဲ့၄ဘုံ၃ဘုံကပါထည့်ရမယ်ဆိုချင်အသီးအနှံအသီးအရွက်နဲ့ကလာသားငါးတွေထည့်ပေးပါတယ်အဲ့လိုစားခြင်းဟာကကျန်းမာတဲ့အစာအရာဖြစ်ပါတယ်။ဒါတော့အသက်ကြီးတဲ့လူတွေကဒီလိုမျိုးကျွန်တော်ဆင်ခြင်လာရမယ်။ပြီးတော့လူအလုံးတဲ့လူတွေမေးရလို့ရှိရင်ရှော့ပါလေရှော့ပါလေကြုံမယ်။ခုနကပြောတပကံမှာသမင်းကိုအစုံနှဆုံးပြောထည့်ရလားဆိုအဲ့ဒီလောက်မကဘူးဆိုထည့်တော့အဝါမလျှော့နိုင်ဖြစ်နေတာ။နောက်ကအစီရေရှော့စားရမယ်။စီဆိုတာကအဓိကသားအမဲစီဝက်စီပေါ့နော်ဒီလိုစီပြီးနံစီနောက်စားအောင်စီပေါ့။နောက်အပြီးနံများများစားပြရမယ်လို့ပြောတယ်။နောက်ကကြားတက်ပေါ့အချိုတက်တွေကိုတက်နေတော့ကန့်တက်ပြီးတော့စားရမယ်လို့ပါတပိုင်းပိနေဒီအမွားလေးတမွားစားပြီးတော့ပြီး၄-၅မွားစားလာမျိုးတော့ကျွန်တော်ရှောင်ရမှာပေါ့နော်ဒါဟိုဘာဒီကြီးလာရင်ကျွန်တော်အဝလာတဲ့ယောဂါတွေများလာတယ်ပြီးတော့မှအငန်နဲ့ဆိုဒီယမ်ဓာတ်တွေပေါ့ဆိုဒီယမ်ဓာတ်ဆိုတာကခုနကပြောတဲ့ဆိုဒီယမ်ကလိုရိုက်ပါတယ်ဆိုဒီယမ်မိုနိုဂလူတမိတ်ဆိုတဲ့ဒီအချို့မှုန့်ပါတယ်အဲ့မှာဆိုဒီယမ်ဘိုက်ကာဘိုနိတ်ဆိုတဲ့မုတ်ဖုတ်ဆော်လာတွေပါတယ်ဒါမျိုးတွေကျွန်တော်ရှော့စားပြရမှာပေါ့နော်ဒါလောက်ဆိုရင်ကျွန်တော်အဝလာလည်းမဖြစ်ဘူးခုနပြောတဲ့ယောဂါတွေလည်းကာကွယ်ပြီးသားဖြစ်သွားမယ်ကင်ဆာအစပေါ့နော်အဲ့တော့အဓိကရှောင်ရမယ့်အစားအစာတွေကဓာတ်ရုပ်ပေတာစိုးစေးတွေပစ္စည်းတွေထည့်ထားတဲ့အစားအစာတွေပေါ့နော်အခုခေတ်ကတော်တော်ရှိတာကြီးတော်တော်များလာတယ်ပေါ့ပတ်ဝန်းကျင်မှာနောက် fast food လို့ခေါ်တဲ့ဟာတွေပေါ့နော်အလွယ်တကူပေါ့ကြော်လော်ထားပြီးထုတ်ပိုးထားတဲ့ဟာတွေပေါ့ဗျာအဲ့ဒါတွေကိုကျွန်တော်တက်နိုင်ဆုံးဒါတွေကလူတွေကိုကြာလို့ရှိရင်အစိတ်တောက်နေကင်ဆာရောဂါတွေဖြစ်စေတယ်လို့ပြောတယ်အဲ့တော့လက်လက်ဆက်ဆက်အစားအစာတွေဓာတ်ရုပ်ပေတာပစ္စည်းကင်းစင်းတဲ့စိုးစေးတွေကင်းစင်းတဲ့အစာတွေကိုကျွန်တော်အဓိကစားပြရမှာဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။လာမယ့်စနေည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးကြပါရစေခင်ဗျာ
။တော်ရရှိမှာခင်ဗျာ။ကွန်ဆာတုံးမှုကြောင့်ကျမ်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ဉန်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာတုံးမှုရော့ကြရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါ။အခုလိုကွန်ဆာတုံးမှုပပျောက်ရေးကိုဥတီစေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်စနေညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239382554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလို့ကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
လာမယ့်စနေည VOE တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။မြို့နယ်စီပင်တရားရေးအဖွဲ့ရဲ့အကြောင်းသုံးသက်ထားတဲ့သူရေတနာစာရန်ကိုဥအောင်ခင်ကသုံးသက်ရေးသားထားပြီးကိုကျော်သိန်းနဲ့အတူတင်ပြထားပါတယ်။
ပြည်သူလူထုနဲ့အနည်းဆက်ဆုံးအစိုးရအဖွဲ့အစည်းဟာမြို့နယ်စီပင်တရားရေးအဖွဲ့တွေဖြစ်ပါတယ်။ဒီအဖွဲ့အစည်းတွေကြောင့်အာဏာရအစိုးရနာမည်ပြည့်နိုင်တယ်လို့နာမည်ကောင်းလင်းရနိုင်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီး14ခုမှာဝန်ကြီး14ဦးနဲ့ဝန်ကြီးဌာန140လောက်ရှိပါတယ်။သူတို့အောက်မှာပြည်နယ်နဲ့တိုင်းစီပင်တရားရေးယုံ14ခုရှိပါတယ်။ဒီယုံတွေဟာလက်အောက်ခံမြို့နယ်စီပင်တရားရေးယုံတွေကိုကြီးကြပ်ညှိနှိုင်းပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာမြို့နယ်စီပင်ရုံး400လောက်ရှိမယ်လို့ကမှန်းပါတယ်။ခရိုင်အစ်စ်မှာစီပင်ရုံးမရှိပါဘူး။ပြည်သူလူထုနဲ့အများဆုံးထိတွေ့သူဟာမြို့နယ်စီပင်တွေဖြစ်လို့သူတို့ရဲ့အခန်းကဏ္ဍဟာအရေးကြီးပြီမဲ့လူသိနေနေပါတယ်။ဒါကြောင့်မြို့နယ်စီပင်တရားရေးအဖွဲ့တွေအကြောင်းကိုသူတည်တည်တွေဖြစ်ကြတဲ့မက်သျူအာနော့ရဲသူအောင်ဆူဇန်ကမ်ပယ်နဲ့ဂျီဗျာချစ်စောတို့က municipal governance in Myanmar ဆိုတဲ့83ပြည်နာစာရန်ကိုမနစ်ကထုတ်ဝေထားပါတယ်။အမိုက်သိန်းလမ်းပြန်လို့ကြောင့်လူပြည်များခဲ့တဲ့ municipal ရုံးဟာစစ်အစိုးရလက်ထက်မှာစီပင်တရားရေးအဖွဲ့အမည်နဲ့ဆက်လက်ရှင်သန်နေပုံကိုကွင်းစင်းလိလာသူတည်တနာလှုပ်ထားတာဖြစ်ပါတယ်
။ပြည်နယ်နဲ့ဒိုင်းဒေသကြီးလက်အောက်ခံဖြစ်ပေမဲ့မြို့နယ်စီပင်တရားရေးအဖွဲ့တွေဟာကိုယ့်ရံပုံငွေကိုရှာပြီးသုံးစွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်။မြို့နယ်တွေမှာဝန်ဆောင်လုပ်ငန်းလုပ်ဖို့အတွက်19ရာစုမှာအင်္ဂလိပ်ကိုလိုနီအစိုးရပြဋ္ဌာန်းတဲ့ municipal ဥပဒေကို95နှစ်ကြာတော့မှ1993မှာစစ်အစိုးရကဖျက်သိမ်းပါတယ်။နောက်တော့နေဆက်ရေးရာဝန်ကြီးဌာနလက်အောက်ကို municipal ရုံးတွေရောက်သွားပါတယ်။မြို့နယ်တွင်းသွားရေးလာရေး၊တန့်ရှင်းရေး၊မီလင်းရေး၊စီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်။မြို့နယ်တွင်းကဈေးဆိုင်၊စားတောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီပင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်။ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အကောက်ဟာမျိုးနယ်စီပင်ရုံးရဲ့အတုံးစရိတ်ဖြစ်လာပါတယ
်။အစိုးရကထောက်ပံ့ကြီးမပေးတဲ့အတွက်မျိုးနယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်စရိတ်ကိုရှာကြရပါတယ်။ဈေးကွန်၊မြေကွန်၊ရေကွန်၊မီးကွန်၊လမ်းကွန်အဆောက်အဦကွန်၊လိုင်စင်ကွန်စတာတွေဟာငွေရပေါက်ရလန်းတွေဖြစ်ပါတယ်။မျိုးနယ်စီပင်ရဲ့ခွင့်ပြုချက်ရမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နိုင်တဲ့အတွက်လုပ်ငန်းလိုင်စင်ကြီးဟာအဓိကငွေဝင်ပေါက်တစ်ခုဖြစ်ပါတယ်။တချို့မြို့နယ်ဆိုရင်မော်တော်ကားကိုဘေးကွန်ခောက်ပြီးတော့လဲငွေရပါတယ်မြို့နယ်စီပင်ကရတဲ့ငွေကိုသူတို့မြို့နယ်မှာပဲသုံးရပါတယ်ဝင်ငွေရဲ့30ရာခိုင်နှုန်းကိုဝန်တန်းစီအဖြစ်သတ်မှတ်ပြီး5ရာခိုင်နှုန်းက10ရာခိုင်နှုန်းအထိပြည်နယ်နဲ့တိုင်းစီပင်ရုံးကိုတွဲပေးရပါတယ်ဒါကြောင့်ကောက်ခံရရှိတဲ့ငွေတွေတဲကမြို့နယ်အတွက်သုံးဖို့60ရာခိုင်နှုန်းလောက်သာကျန်ရှိတာကိုတွေ့ရပါတယ်
မြို့နယ်စီပင်တရားရေးကော်မတီမှာအဖွဲ့ဝင်9ဦးရှိတဲ့အနေနဲ့4ဦးကရွေးကောက်ခံအရပ်သားဖြစ်ပြီး3ဦးကအစိုးရဝန်ထမ်းဖြစ်ပါတယ်။ဒိုင်းနယ်ပြည်နယ်14ခုစလုံးမှာဒီပုံစံအတိုင်းလုပ်ကြပါတယ်။ရွေးကောက်ခံအရပ်သားကဥက္ကဋ္ဌနေရာယူပြီးအစိုးရဝန်ထမ်းစီပင်အရာရှိကအတွင်းရေးမှုလုပ်ပါတယ်။ကော်မတီဝင်9ဦးမှာရွေးကောက်ခံ3ဦးနဲ့ဝန်ထမ်း2ဦးပါဝင်ပါတယ်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်အခွန်ကောက်ယူရတာမို့မြို့နယ်စီပင်ရုံးတွေဟာတနစ်စီမံကိန်းထက်ပိုပြီးမလုံနိုင်ကြပါဘူး။မျိုးနယ်စီးပွားရေးဖွံ့ဖြိုးမှုဟာမျိုးနယ်စီပင်ရုံးပေါ်မှာအများကြီးမူတည်ပါတယ်။စီးပွားရေးလုပ်ငန်းတွေကိုဘယ်မူနဲ့အခွန်ကောက်ယူရဲ၊ရတဲ့ငွေကိုဘယ်လိုသုံးလဲဆိုတဲ့ကိစ္စမှာစီပင်တရားရုံးတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့လုပ်ငန်းရှင်တွေကဆိုပါတယ်
။မျိုးနယ်အရွယ်အစားကိုလိုက်ပြီးစီပင်တရားရုံးအရွယ်အစားကွဲပြားသွားပါတယ်။စီပင်ဝန်ထမ်းဦးရေဟာ10ယောက်ကနေ100ကျော်အထိရှိနိုင်ပါတယ်။လွတ်လပ်စွာခတ်နိုင်ဖြုတ်နိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။အမိုက်ကျုံးတဲ့အလုပ်ကတော့နေစားအလုပ်သမားတွေကိုလုပ်ခိုင်းပါတယ်။လျှက်စစ်တာအားကားလန်ကျမ်းမာရေးနဲ့ဆောက်လုပ်ရေးကိစ္စတွေမှာမြို့နယ်စီပင်ရုံးဟာတက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်သွယ်လုပ်ခိုင်းရပါတယ်။အရင်ကနေစားရေးရာဝန်ကြီးဌာနအောက်မှာရှိခဲ့တဲ့စီပင်ရုံးဟာဦးသိန်းစိန်လက်ထက်မှာပြည်နယ်နဲ့တိုင်းလက်အောက်ကိုရောက်သွားပါတယ်။ဒါကြောင့်စီပင်တရားရေးအတွက်လုပ်ပုံကင်ပုံအမျိုးမျိုးကွဲပြားသွားပါတယ်။အရတကိုယ်စားလှယ်နဲ့လက်တွဲပြီးရရွာအကျိုးဆောင်ရွက်တဲ့မြို့နယ်စီပင်တရားရေးအဖွဲ့ဟာနိုင်ငံသူနိုင်ငံသားနဲ့အနီးကပ်ဆုံးသောအစိုးရအဖွဲ့အစည်းဖြစ်ပါတယ်။ဝန်ကြီးဌာနတွေဟာဒီလိုနှိစပ်ဖို့အခွင့်အလမ်းမရှိပါဘူး။မြန်မာအစိုးရစနစ်မှာပြည်ထောင်စုအဆင့်နဲ့ပြည်နယ်တ တင်းဒေတာကြီးအဆင့်သာရှိပါတယ်ဒေတန္တရအုပ်ချုပ်ရေးမရှိသေးပါဘူးမြို့နယ်စီပင်သာယာရေးအဖွဲ့တွေဟာပြည်သူပြည်သားကိုအလုတ်ကျွေးပြရမှာအဆင့်တော်ဆုံးအနေအထားမှာရှိနေတာမို့ပွင့်လင်းမြင်သာစွာပြည်သူအကျိုးတည်ဖို့ဖို့အကောင်းဆုံးဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
ဥုံခင်ရဲ့မြမာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာသောရရှင်နေခုကြားနေရတာက VOA မြန်မာပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်28ဦးနဲ့ဖွဲ့စည်းလိုက်ပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီအဖွဲ့ကနေငြိမ်းချမ်းရေးနီးနောဖလှယ်ပွဲကျင်းပခဲ့တယ်ဆိုတာနဲ့ကချင်စစ်ပြေးဒုက္ခတဲ့စခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအခက်အခဲအခြေအနေအကြောင်းတွေကိုကြားကြရမှာပ
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အတွင်းတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်28ဦးနဲ့မေလ30ရက်နေ့ကနိုင်ငံတော်သမ္မတအမိန့်နဲ့ဖွဲ့စည်းလိုက်ပါတယ်အဲ့ဒီကော်မတီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပြီးပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်ဝန်ကြီးတို့ကဒုဥက္ကဋ္ဌတွေအဖြစ်တာဝန်ယူကြမှာဖြစ်ပါတယ်အခုဖွဲ့စည်းလိုက်တဲ့ဗဟိုကော်မတီရဲ့လုပ်ငန်းတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစီစီရေးလုပ်ငန်းကော်မတီဒေတာအတွင်းပြန်လည်နေရချထားရေးနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီနဲ့ကုလသမဂ္ဂအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဆိုပြီးကော်မတီ၄ခုကိုလည်းဖွဲ့စည်းခဲ့ပါတယ်လုပ်ငန်းကော်မတီတွေမှာတော့ပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ပြည်ထရေးဝန်ကြီးဌာနဝန်ကြီးအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးတွေကဥက္ကဋ္ဌတွေအဖြစ်ကော်မတီအလိုက်တာဝန်ယူဆောင်ရွက်ကြမှာဖြစ်ပါတယ်
။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေကမကထပြုတ်ပြီးတော့ရှမ်းလက်နက်ကင်တပ်ဖွဲ့3ဖွဲ့နဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ16ခုပါတီကိုယ်စားလှယ်တရားကျော်က21ရာစုမြို့မှငင်းချမ်းရေးအတွက်နီလန်းရှာဖွေချင်းနီနော့ဖလယ်ပွဲတောင်ကြီးမြို့မှာကျင်းပခဲ့ပါတယ်။ဆွန်လာတရက်နေ့နဲ့နေရက်နေ့ကကျင်းပခဲ့တာပါ။လာမယ့်နှစ်ပတ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဦးဆောင်ကျင်းပမယ့်21ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားတန်းတူရဲ့အတွက်တင်ပြဆွေးနွေးနိုင်ဖို့ရည်ရွယ်ပြီးဖက်ဒရယ်အခြေခံမူတမတော်ဖွဲ့စည်းရေးမူပုံစံရွေးကောက်ပွဲပုံစံပညာရေးကျန်းမာရေးဆိုင်ရာကိစ္စရပ်များပေါ်ဝင်နှကပြည်ထောင်စုအတွက်ဖွဲ့စည်းမှုဆိုင်ရာမူတို့ကိုဆွေးနွေးကြတယ်လို့သိရပါတယ်။ရှမ်းပြည်ညွေးရေးကော်မတီ CSSU ကနေရှမ်းပြည်တဝန်းလုံးအတွက်နိုင်ငံရေးဆွေးနွေးပွဲကျင်းပတာဟာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။
ကချင်ပြည်နယ်ပူတာအိုခရိုင်ဝေးလံခေါင်ဖျားတဲ့ဒေသတစ်ခုဖြစ်တဲ့တောင်ပေါ်ခေါင်လန့်ဖူးမြို့နယ်မှာအဆက်မပြတ်မိုးသီးထန်စွာရွာသွန်းလာကြောင်းရွာပေါင်း16ရွာနဲ့အင်ချီ80ကျော်ပျက်စီးကာတမြို့နယ်လုံးရှိလူပေါင်း 1,000 ကျော်သဘာဝဘေးအစာခေါင်းပွားမှုဒုက္ခရင်ဆိုင်နေရပါတယ်ပူတာအိုမြို့အရှိတ်မိုင်130ကျော်မှာရှိတဲ့ခုံလောင်ဖူးဒေသဟာတွာလာမှုလည်းခက်ခဲတဲ့နေရာဖြစ်သလိုရေခဲတောင်တွေပြိုကျပြီးရေကြီးမြေပြိုမှုတွေလည်းကျုံနေရလို့အရေးပေါ်အစားအစာအကူအညီလိုအပ်နေတယ်လို့ပူတာအိုဒေသခံတွေကပြောပါတယ်ဆန်အိတ်တအိတ်ချက်ငွေတသိန်းကျော်အထိမြင့်တက်နေပေမဲ့ရောင်းချပေးမဲ့နေရာမရှိတော့ဘူးလို့လဲခုံလောင်ဖူးဒေသခံတွေကပြောပါတယ်ခုံလောင်ဖူးဒေသမှာမိုးများလို့တောင်ရလဲမီးမရှို့နိုင်တော့တာကြောင့်လာမယ့်နှစ်အတွက်ပါအစားအစာပြတ်လတ်မှုပြဿနာရင်ဆိုင်ရမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်
Jiang Mi Dwin ne le pa me MC ya pila mi se yong alo mi shi jiang kan kwa pi nai po sta re ko de da khan re dang ga ro re ne pya taung de da phun phyo yi a phwe do bu paung mi lo mun bi ne chai mi yo myu ne shi je ywa 20 khan ma site thu twa ma phit par de pila mi se yong jiang mi dwin ne le pa me si sin yet sign pe pho de da khan re taung so tha bi me set let kaung de phor ni de twet de da khan re yet san da ko company ni ne po mu a yong site la phu yi ywe che ne pyu lo jiang pi nai po sta site thu ye lo sha tu mi ni ni aung ga byo par de ta Jiang Mi Dui Dong Qian Jiang Phit Po Tat De Su Jo Rui Ko Yi Ta Pho Pya Tha De Le Kan Sa Sang Rui Le Phyan Wei Dwa Ma Phit Par De Wu Teng Sing Su Ya Tet Tan Ma Kong Mi Ya Pan Lo Ma Pin Pya Taung Data Ma MCL Mo Lo Myan Pila Mi Set Yong A Pin Naw Tha Pila Mi Set Yong Ti Tha Man Ti Sao Khwin Ko Jun Cement Industry Limited Ko Tha Man Khwin Pyu Khae Da Le Phit Par De
Myanmar နယ်စပ်ကုန်းသွေးရေးဒေသတရုတ်ပြည်နယ်ရွှေလီမြို့မှာမြန်မာနိုင်ငံသားတွေကိုဇွန်လ3ရက်မှာတရုတ်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့အလို့သမားတွေကပြောပါတယ်။အရင်အပမီလာကုန်းပိုင်းကတပတ်ခံကတ်အစိမ်းရောင်ကတ်နဲ့အနီကတ်တွေလုပ်ပေးပြီးအလုံးလုတ်ခွင့်နဲ့တရုတ်ပြည်ဖက်မှာညအိတ်လုတ်ခဲ့ပေမဲ့အခုချိန်မှာတော့အစိမ်းရောင်ကတ်ကိုပဲခွင့်ပြုတော့တာဖြစ်လို့အလို့အကန်ခက်ခဲနေကြောင်းအလို့သမားတွေကပြောပါတယ်။တရုတ်ပြည်မှာတရားမဝင်အလုပ်လုပ်ကိုင်နေထိုင်ခြင်းနဲ့တရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုဥပဒေအရဖမ်းဆီးဖို့ April ကထုတ်ပြန်ပြီးနောက်မှာအခုလိုဖမ်းဆီးမှုတွေတင်းကျပ်လာတာဖြစ်တယ်လို့ဆိုပါတယ်။အဖမ်းခံရတဲ့သူတွေကိုတန်ငွေအဖြစ်တရုတ်ယွန်ငွေ900နဲ့အချုပ်15ရက်ကျမှဖြစ်တဲ့အတွက်နေစဉ်လူထောင်ချီဝင်ထွက်သွားတာနေတဲ့မြန်မာနိုင်ငံသားတွေအတွက်အခက်တွေ့စေတယ်လို့အလုပ်သမားတွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအခု 2016-2019 ပညာသင်နှစ်မှာကချင်ပြည်နယ်အတွင်းကကချင်စစ်ပြေးဒုက္ခတွေစခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအကူအညီမလုံလောက်မှုစတင်ဆောင်အခက်အခဲတွေနဲ့ပြင်ဆိုင်နေရပါတယ်ဒုက္ခတွေစခန်းကနေကျောင်းသူကျောင်းသားတွေရဲ့အခက်အခဲအခြေအနေတွေနဲ့ပတ်သက်လို့စာမျက်စုစည်းချက်ကိုနှုတ်ပန်ကနေအခုလိုတင်ဆက်ထားပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KNO ထိန်းချုပ်နေမြေအတွင်းရှိကချင်စစ်ပြေးဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့ကလေးတွေရဲ့ဒီနှစ်2016-2019ပညာသင်နှစ်ကျောင်းအပ်နံတဲ့နေရာမှာခက်ခဲနေတဲ့အပြင်ကျောင်းဆောင်တွေမလုံလောက်တဲ့ပြဿနာရင်ဆိုင်နေရတာဖြစ်ပါတယ်အကြီးဆုံးစစ်ပြေးဒုက္ခသည်စခန်းဖြစ်တဲ့လိုက်စားအနည်းချေရန်စခန်းရဲ့ဒီနှစ်ပညာသင်နှစ်မှာလိုအပ်ချက်ရှိနေတဲ့အပြင်စာသင်ဆောင်လုံလောက်မှုမရှိဘူးလို့စခန်းတာဝန်ခံဦးနော်ဆိုင်ကတော့အခုလိုရှင်းပြခဲ့ပါတယ်
2016ပညာသင်နှစ်အတွက်တောင်းသူတောင်းသားတွေရဲ့လိုအပ်ချက်တွေကိုဘယ်သူပဲအဖွဲ့အစည်းအနေကိုညီနေဆိုတဲ့အဖြေတော့မရသေးဘူးတောင်းသားတာလည်းမရှိဘူးတောင်းခန်းပေါ့တောင်းခန်းကခြေခန်းလို့လို့နေရ
ဂျီယန်စစ်ပြေးစခန်းမှာသူငယ်တန်းကနေ9တန်းအထိတောင်းသားဥယျာဉ်စုစုပေါင်း 2,000 နီးပါးခန့်ရှိကအကူအညီအလုံးအလောက်မရတဲ့အပြင်ရန်ပုံငွေအဖြစ်ဒုက္ခသည်တွေစီကနေကောက်ခံတာမျိုးလုပ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင် April လယ်ခန့်ကလေပြင်းတံခံခဲ့ရတဲ့ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်အနီးတောင်းသားဥယျာဉ်600ကျော်ရှိတဲ့မကားရန်စခန်းမှာတော့ကျောင်းဆောင်တွေပျက်စီးသွားတာကြောင့်ပြစ်သိပ်ပြီးစာတင်နေရတယ်လို့ပုံနှိပ်စာအုပ်လည်းအလုံးလောက်မရှိဘူးလို့စခန်းအုပ်ဦးနော်ဘောက်ကအခုလိုပြောပါတယ်
တောင်းသားတွေကိုညမနဲ့ဒီညမနဲ့ပုံစံတော့ပေါ့နေတယ်ပုံမှန်ကတော့ကျောင်းခန်းတစ်ခါမှ90ရောက်တော့ပါရမယ်ဆိုတော့အခုကတော့ကျွန်တော်တို့80 90အလောက်ရှိ
စခန်းတိုင်းအတွက်လိုအပ်နေတဲ့ပညာရေးဆိုင်ရာအကူအညီအထောက်ပံ့တွေကိုမကြာခင်လပိုင်းအတွင်းမှာရမှာဖြစ်တယ်လို့ KNO ပညာရေးဌာနတွဲပတ်အတွင်းရင်မူဆရာရှန်လုံကပြောပါတယ်KNO ထိန်းချုပ်နေမြေစစ်ပြေဒုက္ခသည်စခန်းတွေမှာစတင်ပေးနေတဲ့စေတနာဝန်ထမ်းဆရာဆရာမတွေကို KNO ပညာရေးနဲ့ကချင်နှချင်းခရိယံအဖွဲ့ချုပ် KBC တို့ကအခြား NGOs အဖွဲ့များနဲ့ပူးပေါင်းပြီးထောက်ပံ့ပေးနေတာလည်းဖြစ်ပါတယ်ရှင
်ဆက်လက်ပြီးတော့ရှမ်းပြည်နယ်အတွင်းအခြေစိုက်တဲ့နိုင်ငံရေးပါတီ18ခုကပါတီကိုယ်စားလှယ်တွေရန်ကုန်မြို့မှာရှမ်းပြည်နယ်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းရေးအတွက်အစည်းအဝေးတစ်ရက်ပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အချိန်မီအမည်စည်းရင်းပေးပို့ထားတာမရှိဘူးဆိုပြီးအစည်းအဝေးရောက်လာတဲ့ရှမ်းတိုင်းသားများဒီမိုကရေစီ SNLD အဖွဲ့ချုပ်ဒုတိယဥက္ကဋ္ဌနဲ့တွဲဖက်အသွေးအမှုကိုတော့တက်ရောက်ခွင့်မပေးခဲ့ပါဘူး။ဒီအကြောင်းကိုဆိုင်းမုံကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
အနာဂတ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံရေးအတွက်ရှမ်းပြည်တွင်းနေနိုင်ငံရေးပါတီများတစိတ်တဝန်းတည်းဖြစ်စေဖို့ပြည်နယ်ကိုအခြေခံတဲ့နိုင်ငံရေးပါတီများအုပ်စုဖွဲ့စည်းနိုင်ရေးအတွက်တိကျရည်ရွယ်ပြီးအစည်းအဝေးခေါ်ယူတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ရန်ကုန်မြို့ Orchid Hotel မှာကျင်းပခဲ့တာပါရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်အပါအဝင်တပါတီကိုယ်စားလှယ်၂ရောက်နှုန်းနဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ18ဖွဲ့ကိုဖိတ်ကြားပါတယ်။ SNLD ကိုဆက်လက်ဖြစ်အစည်းအဝေးတွားတဲ့ဒုတိယဥက္ကဋ္ဌဆိုင်စိုးအောင်နဲ့ပြောခွင့်ရလည်းဖြစ်တွဲဖက်အတွင်းရေးမှုလည်းဖြစ်တဲ့ဆိုင်လိတ်တို့ကိုအစည်းအဝေးခန်းထဲဝင်ခွင့်မပေးတဲ့အတွက်ဒီကိစ္စဟာရိုးတားမှုမရှိဘူးလို့ SNLD ပါတီထွေထွေတွင်ရေးမှုဆိုင်ညွန့်လွင်ကပြောပါတယ်
။ဒါအင်တန်ရုပ်ဆိုးတဲ့ကိစ္စပါ။နိုင်ငံရေးသမားဆိုတာမျိုးမလုပ်ရပါဘူး။ကိုကျူးရှာတဲ့လူမလို့ဒါလုပ်တာဖြစ်တယ်လို့ပြောနေတယ်။ရှမ်းပြည်အဖွဲ့ချုပ်ဖွဲ့စည်းဖို့ကိစ္စမှာရှမ်းပြည်နယ်မှာနေရာ40နိုင်တာလေ SNL ကိုဝင်ခွင့်မပေးဘူးဆိုတာဟိုကအတိအမြင်ကရိုးသားမှုရှိဘူးလို့ကျွန်တော်ပြောချင်ပါတ
ယ်ရှမ်းပြည်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းရေးအတွက်အစည်းအဝေးဖိမြောက်ရေးမှာပါဝင်တဲ့ Federal ပြည်ထောင်စု Institute ဒုတိယဥက္ကဋ္ဌဦးစောတာဦးကတော့အစည်းအဝေးလုံခြုံရေးအတွက်ကြိုတင်မိစင်းမရလို့ဖြစ်တယ်လို့ပြောပါတယ
်အဲ့မတန်ခင်ည9နာလောက်ရှိမှကျွန်တော်စင်းချုပ်ပါတယ်ဘသူတွေတက်မလဲပေးထားတဲ့စင်းတဲ့အကောင်တော့ဆိုတော့တကယ်လို့အစည်းအဝေးစနေပြီဆိုမှရောက်လာခဲ့လို့ရှိရင်ကျွန်တော်အလောက်ကျူးခန်းနဲ့ရောက်နေကြတော့မယ်ဆိုတော့ဒီ Hotel Reception မှာပဲ meeting တောင်းပြီးတော့ဒီစင်းတွေကိုကျွန်တော်ပါတဲ့ပုံစံနဲ့တက်ပြီးပါကျွန်တဲ့ဟာတော့ကျွန်တော်တို့တားထားပြီးပါတော့ဆိုကျွန်တော် media ကိစ္စတွေနောက်ပြီးတော့ကျွန်တော်စိတ်နောက်ရှက်ဖြစ်နိုင်သေးတဲ့ပုံကိုယ်တွေအဝင်မခံချင်ပါဘူ
းအဲ့ဒီစီဝေးမှာတက်ရောက်ခဲ့တဲ့ရှမ်းပြည်နယ်အခြေစိုက်ကြားပြူပါတီပါဝင်ရှမ်းပြည်တိုင်းရင်းသားပါတီစစ်တုံးခုကရှမ်းပြည်နယ်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းဖို့တဘောတူကြောင်းလက်မှတ်ရေးထိုးကြပြီးအဲ့ဒီနေ့မှာပဲကြေညာချက်တဆောင်ထုတ်ပြန်ခဲ့ကြပါတယ်
ကိုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူသွားမဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်28ဦးနဲ့ဖွဲ့စည်းလိုက်ပါတယ်
။ဒေါ်ရရှင်မြတ်အခုနားဆင်နေခဲ့ကြတာကတော့ BNI Wine.ta ရီကနေအဖတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျွန်မကနန်းဟောင်းပါရှင်။
ပြန်နိုင်ဝန်တို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှရေဒီယိုအစီအစဉ်တွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေအားလုံးကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာမှာ like လုပ်ထားလို့ရှိရင်အချိန်မရွေးသတင်းတွေကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ VOA ကမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမနက်6နာရီနေ့9နာရီတိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နေပါတယ်။အဲ့ဒီအစီအစဉ်မှာကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရမှာဖြစ်ပါတယ်။ခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်တွေကခီးသည်18ယောက်ထက်မနည်းကိုဗိုလ်တူးနဲ့နှောင်းပိုင်းကဖမ်းသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဘလော့ခော့ခရိုင်ဒေသခံတွေဖြစ်ကြတဲ့ခီးသည်တွေဟာဆာအီပူးပြည်နယ်ရဲ့မြို့တော်ကိုသွားနေချိန်တွင်တာလီဘန်တွေကပြန်ပြီးဆွဲဖမ်းခေါ်သွားတာလို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရဇဗီဦးလာအာမနီကပြောပါတယ်။သူတို့ပြန်လွတ်လာအောင်ဒေသဆိုင်ရာလူမျိုးစုခေါင်းဆောင်တွေကစစ်ဆက်ညှိနှိုင်းနေတယ်လို့လည်းသူကပြောပါတယ်။ဒါဟာဖြင့်တာလီဘန်တွေကလူအများပြားကိုပြန်ပြီးဆွဲတာသတင်းတစ်ပတ်တွင်ဒုတိယအကြိမ်မြောက်ဖြစ်ပါတယ်။စီးရီးယားနိုင်ငံပြည်ပခါမှာပါဝင်ပတ်သက်နေသူတွေကြားဆစ်ဆက်ညှိနှိုင်းတာတွေရှေ့မဆက်နိုင်တဲ့အခြေအနေနဲ့အတူအမေရိကန်ကကွန်ကြီးထောက်ပံ့ထားတဲ့အဖွဲ့တွေအပါအဝင်အတိုက်ခံအဖွဲ့တွေရဲ့နေမျိုးတွေကိုစီးရီးယားအစိုးရကပိတ်ဆို့ထားတာကြောင့်လူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့နေရာတွေအတွက်တူရကီနိုင်ငံကနေတဆင့်ပေးပို့နိုင်ရေးအမေရိကန်ကကြိုးပမ်းတာတွေအခက်ကြုံနေရပါတယ်။မြို့ပေါင်း20နီးပါးမှာအစာရေစာပြတ်လတ်နေပြီးဒီလိုပြတ်လတ်တာဟာတချို့နေရာတွေမှာနှစ်နဲ့ချီပြီးတော့ကြာလာတာကြောင့်အလုံးမင်းကိုဆိုးရွားလာနေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အော်တိုမန်ခေတ်တူရကီတွေကအာမေးနီးယန်းတွေကိုပထမကမ္ဘာစစ်အတွင်းတပ်ဖြတ်ခဲ့တာဟာလူမျိုးတုံးတပ်ဖြတ်တဲ့လုပ်ရဖြစ်တယ်လို့ဂျာမန်လွှတ်တော်အမတ်တွေကဒီကနေ့မဲခွဲဆုံးပြလိုက်ပါတယ်။ဂျာမန်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာဂျာမနီနဲ့တူရကီနိုင်ငံအကြားဆက်ဆံရေးကိုဆိုးရွားစွာထိခိုက်စေလိမ့်မယ်လို့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ကင်ညာနိုင်ငံရဲ့မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တူရကီသမ္မတရီဂျစ်ပ်တိုင်ယက်အာရိုဘန်ကပြောသွားပါတယ်။ဂျာမနီနိုင်ငံဆိုင်ရာတူရကီသံမတ်ကြီးကိုပြန်ခေါ်ပြီးတဲ့နောက်တူရကီဆိုးရွားအနေနဲ့ဘယ်လိုတုံ့ပြန်လုပ်ဆောင်မယ်ဆိုတာဆွေးနွေးသွားမယ်လို့လည်းပြောပါတယ်။ဂျော်ဒန်မြေနောက်ဖက်ကမ်းမှာဒီကနေ့အစ္စရေးစစ်သားတူကိုဓားနဲ့တိုက်ခိုက်ဖို့ကြိုးစားတဲ့ပါလက်စတိုင်းမျိုးသမီးတူကိုပစ်တက်လိုက်တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။လွန်ခဲ့တဲ့ချိန်ပိုင်းအတွင်းကဓားကင်ထားတဲ့တိုက်ခိုက်သူတူဟာအနပ်တာယွာနာကစစ်တပ်ကင်းတစ်ခုမှစစ်သားတူကိုဓားနဲ့ထိုးဖို့ကြိုးစားတယ်လို့အစ္စရေးစစ်ဘက်ကထုတ်ပြန်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုကျော်သိန်းပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နဲ့10:00အထိ line kilometer 24 25 32 51နဲ့ line လက်190တူကနေထုတ်လွှင့်ခဲ့တာပါ။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.